Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီရန်တွေပေါင်းကင်းဝေးကြပါစေ2022ခုနှစ်ဖေဖော်ဝါရီလ28ရက်စနေညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြပါမယ်မြန်မာနိုင်ငံနဲ့မြို့တော်များများမှာဆက်အနာသိမှုကိုစတင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုလုံခြုံတနက်ကင်ရဲတွေအယောက်ဝတ်တွေကအင်အားအလုံးအရင်နဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ရဲတွေဟာဘယ်လိုထိ ंछ ုပ်ကန့်သတ်မှုမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခိုးလုံတဲ့နေရင်တွေတည်းထိဝင်ပြီးလေးခွားနဲ့ပြစ်ဖက်တာအိမ်ထဲထိဝင်လာလို့အော်ဟစ်ဒါစီတီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးခွားနဲ့လှမ်းပစ်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။မုံရမျိုးမှာအပြင်းထန်ဖြုတ်ခွဲခံရပြီးဇီးတဲ့အမျိုးသမီးတဦးကိုသပင်ဆွဲပါရိုက်အတင်းရိုက်နှက်ပြီးတော့ဖမ်းဆွဲခေါ်သွားတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဝင်ရိုက်တဲ့အထက်မှာရဲတွေတည်းမဟုတ်ဘဲအယောက်ဝတ်နဲ့လူတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမျိုးသမီးဟာအချင်းပေါင်းရောင်းသူဖြစ်ပြီးဒီကရတရကဆန္ဒပြသူတွေကိုသူရောင်းတာတွေအလကားကြွေးခဲ့တဲ့သူဖြစ်တယ်လို့လူမှုကွန်ရက်ပေါ်မှာရေးနေကြတာတွေ့ရပါတယ်။မုံရွာကနောက်တနေရမှာလဲရဲအင်အားအများအပြားဆန္ဒပြသူတွေနောက်ကိုလိုက်ဖမ်းတာမှာအယောက်ဝတ်တွေလည်းပါတာကိုဒေသခံတူကဗီဒီယိုကိုပေးပို့ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။လူမှုကွန်ရက်မှာပြန့်နေတဲ့တပုန်တို့မှာဆိုရင်အမျိုးသမီးတဦးကိုအမျိုးသားရဲနှစ်ယောက်ကလက်မောင်းတစ်ဖက်စီကနေကင်ပြီးဆွဲခေါ်သွားတဲ့အချိန်ဒေနာမှာစေးပစ္စည်းတွေနဲ့အတူထိုင်နေတဲ့ပရာဟိတကျမ်းမာရေးလှုပ်သားအမျိုးသမီးတဦးကိုနောက်ရဲတစ်ယောက်ကတနက်နဲ့တက်တဲ့ချိန်ထားတာတွေ့ရပါတယ်။ဘုံရပစ်ခတ်မှုအတွင်းအမျိုးသမီးဆရာဝန်တဦးဒဏ်ရာအပြင်ထံရပြီးအရေးပေါ်ကုသဆောင်မှာကုသပေးနေရတယ်လို့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒီနေ့ကြာရောက်တဲ့84ချိန်မြောက်မုံအမျိုးသားနဲ့အထိမ်းအမှတ်ဖြစ်လူမျိုးပေါင်းစုံတဲ့ဘိတ်စစ်ကြောင်းရန်ကုန်မြို့မြင်းဒီကုန်းအရပ်မှာစုဝေးပြီးစထွက်ဖို့ပြင်နေချိန်မှာပဲရဲအင်အားအလုံးရင်းနဲ့ပြစ်ခတ်ထိုးခွဲခဲ့ပါတယ်။အဲ့ဒီစင်မှာတရင်တော့ဘူးအပါဝင်ခုနှစ်ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့အဲ့ဒီမှာရှိနေခဲ့တဲ့ VOA တရင်တော့ကပြောပါတယ်။ဒဝဲနဲ့မြင်းမျိုးတွေမှာလည်းအလားတူပြစ်ခတ်ထိုးခွဲတာတွေရှိခဲ့ပြီးဆန္ဒပြသူ6ဦးထက်မနည်းဒဏ်ရာရပြီးတော့9ဦးထက်မနည်းအဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲရိုးပုံနေပြစ်တာကြောင့်ထွက်လာတဲ့မိခိုးလူတွေကိုလည်းတွေ့ရပါတယ်။အဲဒီလိုပြစ်ခတ်ဖြိုခွဲခံရတဲ့ကြားမှာပဲဆန္ဒပြသူတွေဟာအင်အားပြန်စုပြီးရဲတွေရှိနေတဲ့နေရာနဲ့ခက်လန်းလန်းကနေကြွေကြော်တန်တွေအော်ဟစ်တချင်းတွေတီဆိုပြီးဆန္ဒပြကြတာပါပဲ။မန္တလေးမြို့မှာတော့တန်ဃာတော်တွေကထိုင်တပိတ်လုပ်ပြီးဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းအိမ်တွေတည်းထိဝင်ပစ်ပြီးအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။မြို့အသီးသီးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိမယ်လို့ခန့်မှန်းထားကြပေမဲ့အရေးအတွက်အတိအကျကိုမသိရသေးတယ်လို့ဖမ်းခံထားရသူရဲ့အခြေအနေကိုလည်းမသိရပါဘူး။ရန်ကုန်အင်းစိန်ထောင်ထဲကိုစစ်ကား၅စီးနဲ့အတူဖမ်းထားသူတွေအပြည့်တင်ထားတဲ့အချုပ်ကား၁၀စီးဒီညနေပိုင်းမှာမောင်းဝင်သွားတယ်လို့မျက်မြင်တွေ့သူတွေကရယူထားတဲ့တပ်ပုံတွေနဲ့အတူလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့ #MickDAlliance ဆိုတာနဲ့အတူမြန်မာနိုင်ငံမှာသာမကအိန္ဒိချင်းထိုင်းနိုင်ငံနဲ့အတူဟောင်ကောင်၊တိုင်ဝမ်၊အိန္ဒိယနိုင်ငံတို့မှာဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့နှိုးဆော်ထားကြပါတယ်။တောက်ကြနေ့ကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂအဖြစ်တွင်ညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းတမ်မတ်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကိုစားပြုသွားမယ်လို့ပြောခဲ့တာဟာခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတူကပြောပါတယ်
။အခုလိုမျိုးပါနော်။တမ်မတ်ကြီးကိုယ်တိုင်ကကျမတို့ဘက်မှာပြည်သူတွေအတွက်ကိုပါဝင်ပေးတဲ့အတွက်ပေါ့နော်။ကျမတို့လုံနေတဲ့ဒီမှာပါဝင်ပြီးတော့အတူတိုက်ပွဲဝင်နေတဲ့ပြည်သူတွေအတွက်ပေါ့နော်။ခဲကိုအရန်ကိုခွန်အားဖြစ်စေပါတယ်ပေါ့နော်။ဒါကြောင့်ကျမတို့ကပေါ့နော်ရှိတဲ့အင်အားတွေနဲ့အတက်မိုင်ဆုံးအကုန်လုံးနှမ်းပေါ်ထွက်ပြီးတော့မှပြန်ပြီးတော့တောင်းဆိုတာဖြစ်ပါတယ်လို့။ဒါကျမတို့ရဲ့နိုင်ငံတော်အတိုင်ပင်ခံနဲ့ သမရယူလည်းအမြန်ဆုံးလုပ်ပေးဖို့ရတော့ပေါ့နော်ပြည်သူတွေကအတူတူတောင်းဆိုတဲ့အခါမှာဒီလိုမျိုးကုလသမဂ္ဂရဲ့ဒီဟိုအဖွဲ့ဝင်ဝိုင်းကြောပေးတဲ့တော့ပေါ့နော်အရန်ပဲကျင်းစုလဲတင်တယ်လို့ခေါ်ရလဲအရန်ဖြစ်စေပါတယ်လို့
တမ္မကြီးဦးကျော်မိုးထွန်းဟာအာနာသိန်းထားသူတွေကိုကိုစားမပြုဘဲအာနာသိန်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကိုစားပြုမယ်လို့ကုလသမဂ္ဂမှာရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမ္မကြီးအဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်အခုလိုတမ္မကြီးဦးကျော်မိုးထွန်းရဲ့ရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများအပြားကြိုးဆိုကြတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းကြိုးဆိုပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်82ယောက်ကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်မှာဘာတာဝန်မှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်လှေနဲ့မျောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဒါပေမဲ့လည်းအနည်းဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဒါမှမဟုတ်ရိုဟင်ဂျာတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ဝန်ကြီးမူမန်က Riders သတင်းဌာနကိုတောက်ချောင်းနေနှောင်းပိုက်မှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံသားဌာနဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူးခင်ဗျာ
။ VOA American တန်ညာရဲ့မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ19 kHz 1545ဒုံည5မီတာ25 kHz 1180ဒုံည5မီတာ32 kHz 9335နဲ့စနေတင်းငွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တာဝိမင်ပါစနေနေ့ညပိုင်း VOA American သံရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာတတိယမြောက် COVID-19 ကာကွယ်ဆေးအမျိုးအစားအစ်ကိုအတည်ပြုပေးနိုင်ဖို့နှီးစပ်လာနေပါပြီ။ American စားတောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကြံပေးအဖွဲ့ကလည်းJohnson & Johnson's company ထုတ်တချိန်သာထုတ်ရတဲ့ဒီကိုဗစ်ကာကွယ်ဆေးကိုမနေ့ကထောက်ခံချက်ပေးပြီးမှအခုလိုအတည်ပြုဖို့နှီးစပ်လာတာပါအခုလိုကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ကမကြာခင်ရက်ပိုင်းတွင်ထွက်လာနိုင်ပါတယ်အရင် Pfizer BioNTech နဲ့ Moderna ကုမ္ပဏီထုတ်နှစ်ချိန်ထိုးဖို့လိုတဲ့ကာကွယ်ဆေးတွေကို FDA ကအတည်ပြုပေးပြီးမှအခုကတချိန်သာထိုးဖို့လိုတဲ့ကာကွယ်ဆေးအဖြစ်တတိယမြောက်ထွက်ပေါ်လာမှာပါ Americanလူမဲကွန်ကရစ်အမတ်အစုအဖွဲ့ဝင်တွေကလည်းအာဖရိကန်တွေပေါ်အမေရိကန်နိုင်ငံသားတွေကိုကိုဗစ်ကာကွယ်ဆေးထိုးကြဖို့ရုပ်မြင်သံကြားတွေမှာဝင်ကြောပြီးမနေ့ကအားပေးတိုက်တွန်းခဲ့ပါတယ်။ဒီထက်ကတူဖြစ်တဲ့မစ်ရှိဂန်ပြည်နယ်ကဒီမိုကရက်အမတ်ဘာဘရာလော်ရန့်စ်ကသူတို့အနေနဲ့တမိုင်းနဲ့ချီပြီးကာကွယ်ဆေးကြောက်လာခဲ့တာနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကိုကြောက်ရွံ့နေသေးတာကိုပါရင်ဆိုင်ဖြစ်ရှင်းနေရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ။အမေရိကန်အောက်တိုကလည်းသမ္မတဂျိုးဘိုင်ဒန်ရဲ့ဒေါ်လာ 1.9 ထရီလီယံပမာဏအသုံးပြုမဲ့ကိုဗစ်ကူညီစီမံချက်ကိုအတည်ပြုပေးလိုက်ပါပြီ။ဒီကူညီပံ့ပိုးမှုကြီးကကိုရိုနာဗိုင်းရပ်စ်ဒဏ်ခံစီးပွားရေးလုပ်ငန်းတွေ၊ကြီးနယ်ဒေသခံအဆင့်အစိုးရတွေနဲ့ဒီဗိုင်းရပ်စ်ကြောင့်ဘဝတွေထိခိုက်နာကျင်ခဲ့ရတဲ့အမေရိကန်သံပေါင်းများစွာအတွက်ကူညီပေးဖို့ရည်ရထားတာပါ။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီနေ့စနေနေ့မနက်စောစောပဲမဲပေးခဲ့ရမှာဒီမိုကရက်အမတ်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပါတီလိုင်းတိုင်းထောက်ခံမဲ219မဲနဲ့ကန့်ကွက်မဲ212မဲနဲ့ကပ်ပြီးဒီဆိုကိုအတည်ပြုနိုင်ခဲ့တာပါအခုလိုအတည်ပြုလိုက်နေတာကသမ္မတဘိုင်ဒန်စတက်လာပြီးလွှတ်တော်ရဲ့ကြီးမားတဲ့ဆိုပြမှုတွေပထမဆုံးအနေရမှုအဖြစ်လဲရှုမြင်ထားကြပါတယ်အခုလိုအောက်လွှတ်တော်တည်ပြုချက်ရပြီးအထက်လွှတ်တော်မှာဆက်အတည်ပြုဖို့ရှိနေရမှာပါတီကြီးနှစ်ခုရဲ့အမတ်ဦးရေတရားစီအညီမျှဖြစ်နေတာကြောင့်မဲညီနေရင်ဆက်ဆက်ချင်းမဲပေးခွင့်မရှိတဲ့ဒုသမ္မတကမလာဟာရစ်စ်အနေနဲ့နောက်ဆုံးအတည်ပြုမဲကိုပေးနိုင်မှာပါဒီမိုကရက်မတ်တွေအနေနဲ့ကဒီအကူအညီပမာဏဟာလူ9သိန်းကျော်ဆုံးရှုံးခဲ့ရတဲ့ COVID-19 တိုက်ဖျက်ဖို့နဲ့စီးပွားရေးပြန်ကူစားဖို့လိုအပ်မှုပါလို့ပြောနေချိန်မှာအထက်အခံ Republican တွေကတော့အရင်ကူညီရေးစီမံချက်ပေါ်ဆက်ရည်တည်ထားပြီးအခုထပ်ပေးမဲ့ပမာဏကငွေကုန်ကြေးကျများလွန်းတယ်လို့ထောက်ပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးစထိုးပေးနေရမှာကာကွယ်ဆေးပလင်းတစ်ခုချင်းစီမှာသတ်မှတ်ချက်ထက်ပိုထားတဲ့ပမာဏကိုထုတ်ယူပြီးလူတွေကိုထိုးပေးဖို့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့မတူတဲ့ဆေးပလင်းတွေကနေသတ်မှတ်ချက်ထက်ပိုတဲ့ဆေးတွေကိုပေါင်းပြီးထိုးတာမျိုးကိုတော့ခွင့်မပြုပါဘူး။ AstraZeneca နဲ့ Pfizer ကုမ္ပဏီတွေကထုတ်တဲ့ Coronavirus ကာကွယ်ဆေးတွေကိုတောင်ကိုရီးယားမှာမနေ့ကစထိုးပေးခဲ့ရမှာပိုရှန်တဲ့ပမာဏတွေ့ပြီးရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီအနေနဲ့အခုလိုကန့်သတ်ခွင့်ပြုလိုက်တာပါ။AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးဒဗလင်က10ရောက်တဲ့ဖြစ်ပေမဲ့ဒီ10ရောက်စာစုပ်ယူပြီးပိုနေသေးတာတွေ့ခဲ့ရတယ်လို့ကာကွယ်ဆေးထိုးပေးတဲ့ဂျမိုင်းဝန်ထမ်းတွေကအစီရင်ခံပြီးမှအခုလိုဆုံးဖြတ်ချက်ကိုချပေးခဲ့တာပါ တောင်ကိုရီးယားယောဂကံဝယ်ထိန်းချုပ်ရေးအေဂျင်စီ KDCA ဖွဲ့အရာရှိကကျွမ်းကျင်ကျန်းမာရေးလူသားတွေအနေနဲ့ကာကွယ်ဆေးပိုလျံဆုံးရှုံးမှုမဖြစ်စေဖို့ဆေးထုတ်ပိုင်ငယ်စားတွေကိုသုံးရင်ဒီဆေးပလင်းတစ်ခုစီကနေနောက်ထပ်အပိုတယောက်စားကနေနှစ်ယောက်စားအထိရနိုင်တာတွေ့ကြရတယ်လို့ဆိုပါတယ်။ဒါပေမဲ့မတူတဲ့ကာကွယ်ဆေးတပလင်းစီကနေပိုရာတွေကိုပြန်ပေါင်းပြီးထပ်ထိုးနေတာမျိုးကိုတော့ဒီ KDCA ဖွဲ့အနေနဲ့ခွင့်မပြုကြအောင်ရှင်းရှင်းလင်းလင်းပြောင်းထပ်ပြောထားပါတယ်။တစ်ချိန်တည်းမှာဟောင်ကောင်ကိုလည်း Pfizer BioNTech ကာကွယ်ဆေး၅သိန်းကျော်ဒီနေ့ရောက်လာခဲ့ပါတယ်။တင်ပို့ရေးစီစဉ်ကြောင်းနှစ်ရက်နောက်ကျပြီးမှရောက်လာတဲ့ဒီကာကွယ်ဆေးတွေကိုဒုတိယအကြိမ်ဖြစ်ထိုးခွင့်ရတော့မှာပါခင်ဗျာ။ American ပြည်တော်စုအဆင့်တရားသူကြီးတူက Facebook ကုမ္ပဏီအနေနဲ့ခွင့်ပြုချက်မယူဘဲဓာတ်ပုံသုံးခဲ့မှုအတွက်ကိုရီးယားကိုတာအခွင့်အရေးဆိုင်ရာဥပဒေအောက်မှာဒဏ်ငွေဒေါ်လာသန်း650ပေးဖို့စီရင်ချက်ချလိုက်ပါတယ်။ San Francisco မြို့ရှိ American ပြည်တော်စုတရားသူကြီးကလူမှုမီဒီယာ Facebook ကုမ္ပဏီအနေနဲ့သုံးဆွဲသူတွေရဲ့ဓာတ်ပုံတွေကိုခွင့်ပြုချက်မရဘဲတက်လုတ်ချိတ်ဆက်ပြီးအများသူငါသိအောင်တရားမဝင်ပို့ခဲ့တာအတွက်အခုလိုကြီးမားတဲ့ငွေဒဏ်ပမာဏအလျော့ပေးဖြေရှင်းရမယ်လို့ဆုံးဖြတ်လိုက်တာပါကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တဲ့ Facebook ကုမ္ပဏီကြီးအနေနဲ့ Illinois ပြည်နယ်ကကြီးကွန်ပျူတာဓာတ်ပုံဆိုင်ရာကိုယ်ရေးကိုယ်တော်ဥပဒေကိုချိုးဖောက်ခဲ့တယ်လို့စွပ်စွဲထားတဲ့အမှုကိုဖြေရှင်းရမှာဒီပြည်တော်စုအဆင့်တရားသူကြီး James Donato ကအခုလိုမနေ့ကဆုံးဖြတ်ပေးခဲ့ပါတယ်ဒီကြီးမားတဲ့ရော့ကျင်းငွေပမာဏကိုIllinois ပြည်နယ်သားပေါင်း 1.6 သန်းကလက်ခံရရှိမှာဖြစ်ပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်မျိုးကဒီကိုယ်ရေးကိုယ်တိုင်အခွင့်အရေးနဲ့ပတ်သက်ရင်အကြီးအမားဆုံးတွေကတစ်ခုဖြစ်တယ်လို့တရားသူကြီးဒိုနီတိုကလည်းပြောခဲ့ပါတယ်။ Facebook ကုမ္ပဏီဘက်ကလည်းဒီတရားရေးဖြေရှင်းချက်ကဒေတာခံပြည်သူတွေနဲ့အစုအစည်းဝန်ထမ်းသူတွေအားလုံးအတွက်အကောင်းဆုံးဖြစ်ပါတယ်လို့ပြောခဲ့ပါတယ်။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်အခြားမျိုးတွေနီးတူပဲရန်ကုန်မြို့မှာလည်းဆက်အနာတိုင်မှုစကျင်တဲ့ဒီကနေ့စန္ဒပြတဲ့သူတွေကိုလောင်ချော်ရဲတပ်ဖွဲ့ကမိခိုးပေါင်းအတန်ပေါင်းမျက်ရည်ရိုးပေါင်းတွေတုံးပြီးအကြမ်းဖက်ပြိုခဲခဲ့ပါတယ်လူ90ထက်မနည်းလည်းဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်မြို့ကစန္ဒပြမှုအခြေအနေကျွန်မအကနုံကိုတိုင်သတင်းတော့ယူခဲ့ပါတယ်ရန်ကုန်မြို့မြင်းနီကောင်းမှာမနက်ပိုင်းကနေညနေပိုင်းအထိဆန္ဒပြသူတွေကိုရဲတွေကအင်အားအလုံးရင်တုံးပြီးအကြမ်းကြမ်းပြိုခွဲဖမ်းဆီးခဲ့တဲ့မြင်ကွင်းတွေကျမမြင်တွေ့ရပါတယ်။စမ်းချောင်းမြို့နယ်ဘာကရလန်းနဲ့ပဟိုလန်းတဝိုက်မှာရဲတွေအင်အားအများပြားချထားပြီးဆန္ဒပြသူတွေကိုလမ်းတွေထဲထိဝင်ဖမ်းနေတာပါ။ဆန္ဒပြသူတွေကလည်းခက်လှမ်းလှမ်းမှာဆက်အနာရှင်စနစ်ကြဆုံးပါစေ။ဖမ်းဆီးထားကောင်းဆောင်များချစ်ချင်းလွှတ်ဆတဲ့ကျွေးကြော်တန်းတွေအော်ဟေပြီးရက်နှက်ပြစ်ခတ်ပြိုခွဲမှုတွေကြားကပဲအခုညနေအထိဆက်ပြီးဆန္ဒပြနေကြပါတယ်။ဒီကနေ့94ကျန်မြောက်မွန်အမျိုးသားနဲ့အထက်မှအနေနဲ့လူမျိုးပေါင်းစွာအထွေထွေတပိတ်စစ်ကြောင်းတွေခြိတက်ဖို့ဘာကရလန်ဆပ်ပရစ်စတိုးဆိုင်ရှိမှဆွေရလုံနေတဲ့အချိန်ခဲမှာပဲရဲတွေကအနောက်ကနေလိုက်လာပြီးတော့အကြမ်းဖက်ပြိုခွဲခဲ့တာပါဗဟိုလန်းနဲ့ဘာကရလန်ဝန်းကျင်မှာရဲတွေကမိခိုးပေါင်းအတန်ပေါင်းတွေမျက်ရည်ရိုးပေါင်းနဲ့အကြမ်းဖက်နှိမ်နှင်းပြိုခွဲနေတဲ့မြင်ကွင်းကိုကျွန်မကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်ရဲတွေနောက်ပြန်ဆုတ်တဲ့အချိန်စန္ဒပြသူတွေတခါပြန်စုပြီးဘာကရလန်းတလျှောက်အကာအယာပိတ်ကာထားပြီးစန္ဒဆက်ပြနေကြလို့လူမစုနိုင်အောင်ရဲတွေအကြမ်းကြမ်းပြိုခွဲဖမ်းဆီးနေပါတယ်။လူမျိုးပေါင်းစုံတပိတ်စစ်ကြောင်လှဲ့လေထုတ်ခွာဖို့လူတွေတန်းစီနေတဲ့မနက်ပိုင်းချိန်မှာရဲတပ်ဖွဲ့ကစတင်ပြိုခွဲလိုက်တာကိုကိုတိုင်ကြုံတွေ့ခဲ့ရတဲ့ကိုမိုးသူကပြောပါတယ်
ဘရုံမကွင်းပေးစပရင်နားမှာသူလူစုတယ်ကျွန်တော်အဲ့ရစစ်ကြောင်းတွေကသူတို့နဲ့ထိတ်တန့်ရင်မဆိုင်ပဲကျွန်တော်ကြီးမနိုင်ဘာကရဘက်ကိုခြိတက်ဖို့လုပ်နေကြတယ်ကျွန်တော်တို့စစ်ကြောင်းကြောင်းစတွေ့တယ်တိုင်းသားကြောင်းတွေ့တယ်နောက်ဆုံးကျွန်တော်ကြောင်းလက်ထိတ်မှာကျွန်တော်တို့ဒီဘက်ကစစ်တန်တဲ့စစ်ကြောင်းတိုင်းမဲ့လုပ်တဲ့ချိန်မှာဒီကောင်းကြီးကနောက်ကနေဝင်ရိုက်တယ်ဝင်ရိုက်တဲ့ချိန်မှာခလေးတော်တော်များများပါသွားတယ်ဒီဘက်ကိုကျွန်တော်လမ်းလမ်းကိုလူစုခွဲတယ်အဲကျွန်တော်ဟိုစမ်းကြောင်းဘက်ကိုအချမ်းတော်တော်များများကိုလူစုခွဲကြပြီးကျွန်တော်ပြန်စုတယ်နောက်တစ်ချိန်ပြန်စုတဲ့ချိန်မှာကျွန်တော်တို့စပရင်ရှင်နာမှာကျွန်တော်နောက်တစ်ခါအင်အားစုပြီးတော့တိုင်းသားစစ်ကြောင်းတွေကနောက်မှာကျွန်တော်တို့ရှေ့ကအမာခံတွေရဲ့ရှေ့မှာအဲဒီချိန်မှာကျွန်တော်တို့ဘာလို့ဖြစ်လဲဆိုတော့ တခါတက်တက်လာပြီးတော့ဟိုကျွန်တော်ကြောင့်ဘုန်းကြီးကြောင့်ပေါ့မှာဓာတ်ကြည့်နေတဲ့ကလေးတွေအပြစ်မဲ့ပြည်သူတွေကိုတခါတက်ရပြီးအဲ့ကလေးတွေတော်တော်များများအခုပါသွားတယ
်မော်အမျိုးသားနေနဲ့သူတပိတ်စစ်ကြောင်တွေခြိတက်ဖို့လုံနေချိန်မှာရဲတပ်ဖွဲ့တွေအင်းအားအလုံးရင်မင်းနေကောင်းမိပွိုင်ဘာကရလာအတိုင်းလိုက်လာပြီးအကြမ်းဖက်ဖြိုခွဲလိုက်လို့ဇန္ဒပြသူတွေအကောင်လုံးထွက်ပြေးရအိမ်ထဲဝင်ပုန်းလိုက်ရတယ်လို့ကိုတိုင်ကြုံခဲ့ရတဲ့ဇန္ဒပြသူတို့ကပြောပါတယ်အဲ
ခုတည်းကတော့ကျမတို့လူစုတာကတော့ဒီဘက်ပေါ့နော်ဟိုစပရက်အကျော်မှာစုတာအဲမတိုင်ကြီးကတော့ကျမတို့မော်မျိုးလူမျိုးစုကသူတို့ဘယ်ရီယာကာထားတဲ့နားလေးမှာကျမတို့မော်မျိုးစုရှိရတယ်နဲ့မော်မျိုးသားလေးတော့သူတို့စစ်တမ်းရဲ့ရှေ့ကျောင်းကိုရှေ့ကိုတင်လိုက်တဲ့အခါမှာဖြစ်သွားလဲဆိုတော့ကျမတို့အဲဘက်ကိုတစ်ချက်အာယုံလွတ်သွားတယ်လို့ထင်တယ်အဲကျမတို့တောင်ချောက်ချီလာရင်နဲ့ကျမတို့ကပြေးရင်းနဲ့လူခွဲလာတာ
ဒီကနေ့မနက်ပိုင်းမြင်းနီကောင်မှာဆန္ဒပြနေကြတဲ့လူစုကိုရဲတွေအင်အားသုံးဖြိုခွဲလိုက်တဲ့အထက်ထွက်ပြေးလာတဲ့တက်ကြွလှုပ်ရှားသူမှရှားရမုံက
တိုင်းသားလူစုပေါင်းဆောင်စစ်ကြောင်းကနေပြီးတော့ဟိုမှာချစ်တက်ဖို့လို့ပြင်ဆင်ထားရပါတော့အဲ့ချိန်မှာစွတ်ထွက်ဖို့လုပ်ကောင်းလို့ရှိတယ်လို့နောက်ကနေပြီးတော့ဒီကဒီကြီးတိုင်းချစ်ဖို့ဆိုလို့ကြာ6ပြန်6ပြန်ကလေးလို့ထင်အမဒီကနောက်ဆုံးလာချစ်တူလာနောက်ဆုံးလာရှိတယ်လို့အဲ့လိုပုံစံနဲ့လုပ်နေတယ်နောက်မှာတော့တွေ့ရအောင်တက်တန်ကြီးကနောက်ဝင်ရှိလို့သူကကနေပါပေါ့တယ်ပြီးတော့နောက်တစ်ခုကသူကမိမိမျိုးစုံကိုသူအုပ်ချာတယ်မဖြစ်ဘူးပြီးလည်းရတာဖြစ်ဖြစ်တယ်သူတို့ဒီမှာလမ်းကြရေးကိုမိမိမျိုးစုံကိုကြည့်တယ်ပြီးတော့သူအင်တာနက်ကိုအကန့်အိုးထောက်တယ
်မြင်းနေကောင်လိုပဲဆန္ဒပြအင်အားအများပြားရှိရာစုရက်ဖြစ်တဲ့ဆဲတန်းတစ်လျှောက်မှာလဲရဲအင်အားအလုံးအရင်နဲ့လူတို့ကြာဝင်ရောက်ဖြိုခွဲတာကမနက်ကနေနေ့လယ်နဲ့ညနေအချိန်ထိအကြမ်းကြမ်းဖြိုခွဲနေတာပါပြစ်ခတ်ဖမ်းဆီးမှုတွေကြောင့်လမ်းတွေကြားထဲဝင်ရောက်ထွက်ပြေးရသူတွေရှိသလိုဖမ်းဆီးခံလိုက်ရသူတွေလည်းအများပြားရှိနေပါတယ်။တာမွေဘက်မှာလည်းဆန္ဒပြသူတွေကိုရဲတွေဘက်ကနေပြစ်ခတ်ပြိုခွဲမှုတွေကြောင့်ပြည်သူတွေထွက်ပြေးတန်းဆောင်နေရတာပါ။အနေဝန်ကျင်ကလမ်းတွေထဲပြေးပုံဝင်ကြရသလိုတာမွေအိုရှင်ထဲနဲ့မင်းအောက်ကားပါကင်မှာပိတ်မိနေခဲ့ကြပါတယ်။အဲ့ဒီလိုပိတ်မိနေသူတွေကိုပြည်သူအချင်းချင်းဝန်းရံပေးချိန်မှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ယိုပုံးတွေနဲ့ဖြိုခွင်းခဲ့ပါတယ်။ရန်ကုန်အခြားနေရာတွေမှာလည်းဆန္ဒပြမှုတွေရှိနေပြီးတောင်ချောင်ရဲယူထားတဲ့ရဲနဲ့ဆန္ဒပြသူတွေအကြားတင်မာမှုတွေရှိနေပါတယ်။ကျွန်မအက်ကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။အနှံ့စစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံနေရချိန်မှာဆန္ဒပြမှုအကောင်နဲ့မုံရွာမြို့မှာလည်းအကြမ်းဖက်ဖြိုခွဲတာတွေထိခိုက်ဒဏ်ရာရမှုတွေအတော်များများရှိနေပါတယ်။ကျွန်မအိတ်တနာထုံးကစုံစမ်းမေးမြန်းတင်ဆက်ထားပါတယ်။စကိုင်းတိုင်းမုံရွာမြို့ဧတရာရပ်ကွက်ကပြတ်သက်ကြောင်းမှာဆန္ဒပြကြောင်းသားတွေဆရာဆရာမတွေအင်ဂျင်နီယာတွေနဲ့ပြည်သူတချို့ကိုလုံခြုံရေးတပ်ဖွဲ့ဝင်အင်အား900လောက်ကဒီနေ့မနက်ပိုင်းမှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ထောင်ထဲချီတဲ့ဒေသခံပြည်သူတွေကအဲ့ဒီနေရာမှာစုဝေးပိတ်ဆို့ပြီးတော့ဖန်စီထားသူတွေကိုပြန်လှုပ်ဖို့ထိန်သဘဲပြုလုပ်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဖန်စီထားတဲ့သူတွေကိုအပြင်ခေါ်ထုတ်မသွားနိုင်စေဖို့ပိတ်ဆို့ထားတဲ့ပြည်သူတွေကိုလူစုခွဲဖို့အတွက်ရာဘာဂျီတွေမိခိုးဘုံးတွေပြစ်ပေါက်ခဲ့တာဖြစ်တယ်လို့အဲ့ဒီနေရာမှာရှိနေခဲ့တဲ့ဆန္ဒပြသူအမျိုးသမီးတဦးကပြောပါတယ်
။ဒီကကအဲ့ဒီခုံကြီးကျောင်းမှာပဲ။အဲ့ဒီဒါလေပြတ်တက်ကျောင်းမှာပဲမနေ့တိုင်း9:00ဆိုစုလာ။သူကအဲ့ဒီသူ့ရက်ကိုလာပြီးတော့ဝိုင်းလိုက်တဲ့သဘောမှာဟုတ်တခြားပြည်သက်တွေအများကြီးမလာခင်ပါအဲ့မှာဆိုတပိတ်ဥဆောင်လေးအောင်းဆောင်လေးရှိရဲ့တခြားဟိုစောင်းနှားဆရာဆရာမတွေရောက်နေပြီအဲ့ဒီအချိန်ကိုသူကသူ့ရဲ့ကိုဝိုင်းလိုက်တာသူ့ရဲ့ကိုဝိုင်းလိုက်တော့အထဲမှာတိတ်မိသွားတာတခြားတိတ်မိသွားတယ်ခန့်ခံရတယ်ဘလို့မှဖွင့်လို့မရဘူးဆရာဆရာမတွေစောင်းနှားတွေလည်းရိုက်တယ်လို့ကြားတယ်ဖွင့်လို့မရတဲ့အချိန်မှာသူတွေကပုံမှန်တပိတ်တက်ခုနကခွင့်ရတယ်မဆန့်တယ်သူကအထဲမှာဝိုင်းထားပြီးသူ့ရဲ့ကိုဝိုင်းထားလိုက်တော့အဲ့မှာအပြင်ကလူတွေကသူတို့ပြန်ဝိုင်းထားတယ်မနေ့ကလေးကတောက်လျှောက်ထိုင်နေတယ်။ထိုင်ပြီးတော့သူတို့ဝိုင်းထားတဲ့ဟာကိုမှအခုကမခုလာတော့လည်းထောက်တယ်။ရဲရဲပုံလည်းခွဲတယ်။အဲ့နဲ့ကလူစုကတော့ကွဲသွားပြီ
2နှစ်ရီခွဲဝင်းကျင်လောက်မှာဘကတအလံထောင်ပြီးတော့ចောင်းသားတွေဥဆောင်ပြီးမြို့ကိုလှည့်ပတ်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်ပိုင်းစစ်ဌာနချုပ်ကဆန္ဒပြသူတွေကိုဖြိုခွဲဖို့လာခဲ့ပေမဲ့လမ်းတွေကိုဝင်မရအောင်တားဆီးပိတ်ဆို့ထားတာကြောင့်ညနေမှာတော့ចောင်းသားတွေနဲ့ထိတ်တိတ်တွေ့ကြတာမရှိဘူးလို့ဆန္ဒပြပွဲဥဆောင်သူတူကပြောပါတယ်
။ကျွန်တော်တို့တောက်ကလမ်းနဲ့ဆီအောင်လမ်းမှာပေါ်ပြောက်ဝဲကျင်းပါတဲ့ကျွန်တော်တို့ကနမခာနေရစကားဆေးဖြတ်လာလို့ကြားပါလေဗျ။တို့တော့ကျွန်တော်တို့ကလည်းအဲ့နံမှာ ခေါ်ပြောဝဲတနိုင်ကြတာပါပြီကျွန်တော်တို့လက်ပြီးပြီးကျွန်တော်တို့ပါကျွန်တော်တို့ခွဲပြလာတယ်အဲ့ဒီကျွန်တော်တို့ပြလာပြီး15မိနစ်မှာသူတို့ရောက်လာပါလေ15မိနစ်ကျော်လာပြီးတော့လာတယ်
မုံရွာမြို့မှာဒီကနေ့ဆန္ဒပြမှုမှာဖမ်းခံရသူက150လောက်ရှိမယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကဆိုပါတယ်။ဒီနေ့အစောပိုင်းမှာပဲမုံရွာမှာရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲလို့အမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တနက်ထိမှန်ခဲ့ပါတယ်။တနက်ထိမှန်တဲ့အမျိုးသမီးကတော့ဖမ်းဆီးထားတဲ့ပြတ်သက်ကြောင်အတွင်းမှာပဲသွေးထွက်လွန်ပြီးတည်ဆုံသွားပြီးဆိုတဲ့သတင်းတွေထွက်နေပေမဲ့လုံချုံရေးတပ်ဖွဲ့တွေကဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုစုံစမ်းနေဆဲဖြစ်ပြီးတော့တည်ဆုံတယ်ဆိုတာကိုအခုထိအတိမပြုနိုင်သေးဘူးလို့ဆန္ဒပြခေါင်းဆောင်တအုပ်ကပြောပါတယ
်။မင်းစီဒေါက်တာဆမလေးပါ။ဟောကကျိုးကျွန်တော်တို့ကစုံတယ်လို့ကျွန်တော်တို့ကတော့အမှန်မဖြစ်ဘူးပြအစီကြီးလို့မြင်ရတယ်သူ့ကိုကျွန်တော်တို့သိယုံကြီးမှလည်းမရှိဘူးတခြားဒီလိုမဖြစ်လို့ထားတဲ့နေရာတွေမှလည်းမရှိဘူးရဟိုတရားရတဲ့မြို့သားကိုတော့ဘုန်းကြီးကိုယ်တိုင်ကဟောပေါ့ request လုပ်ပြီးတော့သိယုံတင်ထားတာရှိပါတယ်ဒီ pick ကတာကတော့သူကတော့ rubber ကြီးလို့ပြောတော့ညာလဲဆရာမလေးရဲ့တပင်းကတော့ပြောက်နေတယ်ဗျ
အနောက်မြောက်တိုင်းစစ်ဌာနချုပ်ကနေတက်တွေမုံရွာမြို့တဲကိုလာမင်းဆိုတဲ့တရင်ကြောင့်ကားတွေဝင်မရအောင်မုံရွာမြို့လမ်းတွေကိုပိတ်ဆို့ထားကြပေမဲ့အဲ့ဒီအတားအဆီးတွေကိုဖယ်ရှားပြီးရဲကားနဲ့အချုပ်ကားတွေကမုံရွာမြို့တဲကထွက်သွားတယ်လို့ပြောပါရယ်ဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုအနောက်မြောက်တိုင်းစစ်ဌာနချုပ်မှာဖမ်းဆီးထားတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါရယ်ညနေပိုင်းမှာတော့ဖမ်းဆီးထားသူတွေတဲကကျောင်းဆရာမအယောက်40လောက်ကိုနောက်ထပ်ဆန္ဒပြပွဲတွေမှာမပါဝင်ဘူးဆိုတဲ့စာမှလက်မှတ်ထိုးခိုင်းပြီးတော့ပြန်လွှတ်ပေးခဲ့ပါရယ်ဒီလိုဖန်ဆီးမှုတွေကြောင့်ဆန္ဒပြတာတွေကတော့ရက်တန့်သွားမှာမဟုတ်ပဲပူပြီးအချိန်မြင့်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်။ကျွန်မအိတ်တနာထွန်းပ
ါ။မလေးမှာစစ်အာဏာသိမ်းမှုကိုငြင်းငြမ်းစွာဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတွေဖန်ဆီးတာတွေရှိတယ်လို့ဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ဒေါက်တာတီဇော်ဆန်းကပြောပါရယ်ဒီချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကူတီဇော်ဆန်းရဲ့ဒီနေ့မန္တလေးဘက်ကဆန္ဒပြပွဲအခြေအနေတွေဘယ်လိုရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာဒီနေ့မှာတော့ကျွန်တော်တို့ဒီမနက်ခင်း link အစိုးရတွေက7နာရီ9နာရီလောက်ကြတဲ့ဒီရဲနဲ့စစ်သားတွေကတမျိုးလုံးလှည့်ပြီးတော့ဒီလုံခြုံရေးအင်အားအများကြီးချထားတယ်ကျွန်တော်တို့မန္တလေးရဲ့ခါတိုင်းကျွန်တော်ဆန္ဒပြနေကြနေရာတွေပေါ့နော်ဘူလာကြီးရှိမန္တလေးတက္ကသိုလ်ဝင်ပေါက်ရှိဒါကျွန်တော်ဒီရှန်တိုင်းရင်သာအတင်းရှိဒါကျွန်တော်ဒီဆန္ဒပြပွဲတွေကိုလည်းပဲဖြိုခွဲတယ်ပေါ့လူစုလူဝေဆလုံးလုံးမရအောင်ဒီလိုတို့ဖြိုခွဲတယ်ရှန်တိုင်းရင်သာအတင်းရုံရှိမှဆိုရင်လည်းပဲတို့ဒီတနက်ချီအစ်စ်ဖောက်တယ်ပေါ့နောက်ဖမ်းနေရိုက်တာတွေနှက်တာတွေရှိတယ်နောက်ကျွန်တော်ဒီမန္တလေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာပေါ့နော်တိုင်းနေတယ်ကျွန်တော်တို့မန်လီတိုင်း NLD ဒူဩကရာကျွန်တော်တို့ဒီတော်ဝင်းများနဲ့တိုင်းအစီအကိုကိုအေးသေးလို့လည်းဖမ်းသွားတယ်။နောက်အဓိကဆိုးလာတော့ဗျာကျွန်တော်တို့ဒီသူတို့စစ်ကားတွေရဲကားတွေကလှည့်ရင်းနဲ့တွေ့တဲ့မြောက်ကိုဘက်ခွာတွေနဲ့ချောက်ပစ်တယ်ပေါ့ဗျာလမ်းပေါ်နေပြည်သူတွေကိုလည်းပေါ့နော်ဟိုဘာအကြောင်းမှမရှိဘူးလေအဲ့မှာကျွန်တော်တို့ဒီညတောင်ကျောင်းထဲမှာဆိုရင်ဒီကျောင်းသားတယောက်ကိုဘက်ခွာနဲ့လောက်သေးခွာနဲ့မှန်တာမျက်စီကိုမှန်တယ်ဗျာတော်တော်လေးတန်ရာဟိုဖြစ်ဆိုးတယ်ပေါ့နော်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့မန်လီမှာကျွန်တော်တို့စူးစူးဝါးဝါးပါခင်ဗျာ
ထိခိုက်ဒဏ်ရာရတဲ့သူဦးရေကအခုနောက်ဆုံးဘလောက်လောက်ရှိတယ်လို့ကြားပါလဲ
ဒီမှာခင်ဗျာကျွန်တော်ဒီရှမ်းတိုင်းဒေသရုံးရှိမှာရိုက်နေခံရတာတွေရှိတယ်တနေ့နဲ့ပေါ့နော်ဖောက်တာတွေရှိတယ်အဲ့တော့ကျွန်တော်တို့အနည်းဆုံးဖမ်းဆီးခံရတာဟိုပါပေါ့နော်20ကျော်သားရှိတယ်အဲ့တော့ကျွန်တော်ထိခိုက်ဒဏ်ရာရတဲ့သူတွေအများကြီးရှိတယ်ထွက်ပြေးရတယ်ပေါ့နော်အထွက်ပြေးဆိုအိမ်ထဲဝင်တော့အိမ်ထဲကလက်ခံတော့အိမ်ရှင်ရောပါရိုက်တဲ့အစင်ပေါ့နော်ဒီအိမ်ထဲထိလိုက်ခံရတယ်တဲ့ကျွန်တော်တို့အရှိပါတယ်ခင်ဗျာအဲ့တော့တပ်ဖွဲ့မှန်ပြီးတရားရတဲ့သူတွေလည်းအများကြီးပါပဲခင်ဗျာ
အခုဆိုရင်ရန်ကုန်အပါဝင်မြို့တော်တော်များများမှာအာဏာပိုင်တွေဘက်ကနေပြီးတော့ငြင်းငြမ်းစွာဆန္ဒပြနေတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေတော်တော်လေးလှုပ်လာတယ်ဒီပေါ်မှာရောဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒါကတော့ကျွန်တော်ဒီအာဏာရှင်တွေရဲ့ဇယိုက်လက္ခဏာပါပဲခင်ဗျာဒီအာဏာရှင်တွေဒီသူတို့ကိုစန့်ကျင်တဲ့လက်မခံတဲ့ဒီကျွန်တော်တို့ဒီငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်အင်အားအလုံးအကျုံသုံးပြီးတော့ဒါအာတမဖြုတ်ခွင်းနေတာဒါအာနာရှင်ရဲ့ဇယိလက္ခဏာပါပဲသို့တော့ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့ဒါတွေကိုကျွန်တော်တို့ကကျွန်တော်တို့ဒီကြောက်ရွံ့နေဖို့မဟုတ်ဘဲနဲ့မိမိတို့ရဲ့ဘောနမူလရည်တည်ချက်ဖြစ်တဲ့ကျွန်တော်တို့ဒီသစ်မှန်တဲ့ Federal Democracy တောင်းဆိုပွဲကိုကျွန်တော်ဆက်လက်ဆင်နွှဲနေကြပို့ပါပဲဒီနေ့ဆိုရင်ကျွန်တော်တို့ဒီသူတို့ကဖြုတ်ခွင်းနေသို့တော့ကျွန်တော်တို့တက်နေတဲ့မြတ်လူစုပြီးတော့ဘောနလမ်းလျှောက်လို့မရရင်ကျွန်တော်တို့ထိုင်သပိတ်လုပ်တယ်ကျွန်တော်ရောက်ရောက်နေတဲ့နေရာမှာပဲထိုင်ပြီးတော့ဆန္ဒပြတာလေကျွန်တော်တို့လုပ်ပါတယ်ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့မိမိတို့တက်နိုင်တဲ့အသွင်ပုံစံနီးနာအစုံနဲ့ဆက်လက်ပြီးတော့ဆောင်ရွက်ကြဖို့ပါပဲခင်ဗ
ျဒီလိုဖြိုခွင်းတဲ့နေရာမှာအာဏာပိုင်တွေဘက်ကရဲသားပြည်သူတွေကိုဂွားရီနဲ့ပစ်တယ်အိမ်တွေထဲထိလိုက်ဆွဲနေတဲ့ဥစ္စာတွေကရောဒါဥပဒေနဲ့ကန့်ညီမှုရှိရလား
ဟုတ်ကဲ့ကျွန်တော်တို့ပြည်သူမှာကလက်နက်ဆိုလို့ဘာဆိုဘာမှမပါဘူးပဲငြင်းငြမ်းစွာကြွေးကြော်တယ်ဆန္ဒ ပေါ်ထုတ်တယ်ပေါ့နော်ကျွန်တော်တို့ကတော့ဟိုမိမိတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဒါမိမိဆန္ဒသဘောထားကိုငြိမ်းချမ်းစွာပေါ်ထုတ်နေကြခြင်းဖြစ်ပါတယ်ခင်ဗျာဒါကဒီအခုအာဏာသိမ်းစစ်အုပ်စုကပေါ်တော့လက်နက်မျိုးစုံများအကြမ်းဖက်ဒီနာအစုံသုံးပြီးတော့အတ္တမဖြိုခွင်းနေတဲ့လုံရက်ဒီကျွန်တော်တို့ကဘလို့မှဘယ်ဥပဒေနဲ့ရှုထောင့်အောင်ကြည့်ကြည့်တရားဥပဒေနဲ့မလျော်ညီတဲ့ပေါ်တော့ကျွန်တော်တို့ဒီလူသားမဆန်တဲ့အကြမ်းဖက်လုံရက်လိုပဲကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗျာ
နောက်တစ်ခုကြားရကအာဏာပိုင်တွေဘက်ကလူတွေဖမ်းဆီးသွားတယ်နောက်ဆိုင်ကယ်တွေဖမ်းသွားတယ်လူဖမ်းသွားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပတ်စံပေးရင်ပြန်ပြီးတော့လွတ်ပေးတာတွေဆိုင်ကယ်တွေကိုပြန်ပေးတာတွေအဲ့လိုမျိုးတွေလည်းရှိနေတယ်လို့သိရပါတယ်ဒီပေါ်မှာရောဇုံတရားဘယ်လိုမှတ်ချက်ပေးကြလဲ
ကျွန်တော်တို့မင်းမှာဆိုဒီနေ့ဆိုကျွန်တော်တို့ဒီအဲ့ဒီရှမ်းတိုင်းလိုက်ရှိမှဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ဆိုင်ငယ်ဒီကားတွေချိန်ကြတယ်အဲ့ဒါသူကရိန်းနေနဲ့လာဆွဲသွားတယ်လာတည်တယ်ပြီးတော့ဗျာအဲ့ဒါကိုကျွန်တော်တို့2-3 ခွင့်နဲ့လာရွေးခိုင်းနေဆိုပြီးကျွန်တော်တို့ပေါ့နော်သိရတယ်ဒီလူတွေရောဆိုင်ငယ်ဒီရင်းနေရောပေါ့နော်ဒါကဟိုပြောရရင်ဟိုဆက်ကြီးတောင်းတဲ့သဘောကျွန်တော်တို့ကိုဓမြတိုက်တဲ့သဘောကြီးဗျာကျွန်တော်တို့ပစ္စည်းကိုပေါ့နော်ဘလို့မှန်တာရဲတပ်ဖွဲ့တို့ဒီလုံကြုံကြီးတပ်ဖွဲ့တွေလုံးတင်လုံးထိုက်တဲ့ကိစ္စမဟုတ်ဘူးဗျာလူသားတယောက်နေလုံးတင်လုံးထိုက်တဲ့အလုံးမဟုတ်တဲ့ကိစ္စတွေကိုလုံးနေခြင်းပဲဖြစ်ပါတယ်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ရှိစီအနာသိမ်းထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စူးဝါးထားတဲ့အခြေအနေတွေကိုဝင်ရောက်ကင်တွယ်ဖို့ကုလသမဂ္ဂကနေပြီးတော့ဗတ်ပေါင်းစုံကနေပြီးတော့ချင့်ချင်းစဉ်းစားနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေတာမကြီးဦးကျော်မုထုံးက view ကိုပြောပါတယ်အပြည့်စုံကိုတော့မိုင်းအင်ဂျင်နီယာဆက်သွယ်မြင်းမြန်ထားပါတယ
်အခုအဲ့တော့တာမကြီးအနေနဲ့အခုလိုဆုံးဖြတ်လိုက်ပြီးရဲ့နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါမိုင်းအင်ဂျင်နီယာခင်ဗျာအချိန်ပေးပြီးတော့ကျွန်တော်ဟိုခေါ်ရဲအတွက်ပါနောက်ပြီးတော့လေဒီလိုမျိုးပြောခွင့်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်အဲခုနကကျွန်တော်မိန်ကုန်းထဲမှာတော့ဖွင့်လင်းပြောရင်ကျွန်တော်ရင်ထဲကခံစားချက်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာအခုရပိုင်းနေမှာပြည်သူပြည်သားတွေတွေ့ကြုံခံစားနေရတာတွေဆိုတော့အဲ့ဒါတွေကဘာဖြစ်ပြောကျွန်တော်မိန်ကုန်းထဲမှာပါသွားတဲ့စာသားတွေကအဲ့ဒီအရာလာတဲ့ဥစ္စာတွေကအဓိကဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်ဟိုဒီကျွန်တော်ဒီနယူးယောက်မရောက်ခင်ပေါ့နော်ကျွန်တော်ဂျနီဗာမှာ2018ကစရောက်တယ်ဂျနီဗာမှာ2နှစ်ကျော်လောက်တာဝန်ထမ်းဆောင်ပြီးတော့အခုဒီနယူးယောက်ရောက်လာတယ်ပေါ့နော်နယူးယောက်ကိုကျွန်တော်အောက်တိုဘာလရောက်တယ်ဆိုတော့အခု4လအဲကျော်လောက်ရှိပါပြီခင်ဗျာဆိုတော့ကျွန်တော်ကိုခန့်ခဲ့တာလဲဟို NLD အစိုးရပေါ့နော်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တာအဲနောက်ပြီးတော့ဒီ NLD အစိုးရဆိုတာလဲပြည်သူကရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတော့ဒါကြောင့်ဟိုကျွန်တော်တို့ဒီမှာနိုင်ငံကိုစားပြုပြောရတဲ့မိန်ကုန်းနေရာတော့တကယ်ကိုလက်တွေ့ဖြစ်နေတဲ့ဥစ္စာတွေနဲ့ထင်ဟပ်ပြီးပဲပြောခြင်းပါတယ်ခင်ဗျာဒါကြောင့်လဲအဲကျွန်တော်ဒီနေ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာအထူးသဖြင့်ကျွန်တော်တို့နိုင်ငံကောင်းဆောင်တွေအဲဖန်ခံနေရတဲ့ဥစ္စာအဲနောက်ပြီးတော့ကျွန်တော်တို့အခြားသောလူတွေပေါ့နော်ဟိုမတရားဖန်ခံထားတဲ့ဥစ္စာတွေကိုလည်းအမြန်ဆုံးလွတ်မြောက်ပေးဖို့တော့ကျွန်တော်တို့အမြဲတမ်းဒီမိုကရေစီနိုင်ငံကိုပဲကျွန်တော်တို့တွားကျင်တယ်ဆိုတဲ့ဥစ္စာတောက်လျှောက်ကိုကျွန်တော်တို့ဟိုတောင်းဆိုလာတဲ့အချိန်မှာဒီလိုမျိုးဆီယနာပိမှုဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့မြန်မာပြည်ရင်းမှာဒါလက်မခံတာတွေမကဘူးเนาะပြည်ပမှာရှိတဲ့မြန်မာနိုင်ငံဒါတွေအကုန်လုံးပါလေလက်မခံတဲ့အခြေအနေဆိုတဲ့အဲဥစ္စာကြောင့်အဲ့ဒါကိုလည်းကျွန်တော်တို့လက်မခံနိုင်ဘောเนาะအဲနောက်ပြီးတော့ဒီအရွေးချယ်ခံတဲ့အစိုးရကိုအာဏာပြန်ပေးဖို့ဘောเนาะအထူးသဖြင့်ပြည်သူထံအာဏာပြန်ပေးဖို့နောက်ပြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံထူထောင်သွားနိုင်ဖို့အတွက်အဲ့အရာတွေကိုကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ပြည်သူပြည်သားအားလုံးဆက်လုပ်သွားမှာဖြစ်တဲ့အတွက်ကျွန်တော်လည်းပြည်သူတွေကပြည်သူတရားပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့အခုဒီမှာနေတဲ့အချိန်မှာလည်းကျွန်တော်ဆက်လုပ်သွားပါမယ်ခင်ဗျာအခုလောလောဆယ်ပဲကျွန်တော်ဒီအမြဲတမ်းကိုယ်စားလှယ်အနေနဲ့ပဲ ဆက်လုပ်ဟိုသွားပါမယ်ဆက်လုပ်လို့ရသမျှကျွန်တော်သွားပါမယ်ဟိုကျွန်တော်ဟိုပြောသလိုကျွန်တော်တို့ဒီအရေးတော်ပုံအောင်ရမည်ဆိုတဲ့ဥစ္စာပြောသလိုကျွန်တော်ကြီးမှန်းချက်တွေကိုကျွန်တော်အောင်မြင်ဖို့အတွက်တက်နိုင်တဲ့နည်းနဲ့တက်နိုင်တဲ့ဘက်ကနေပြီးတော့ဆက်လက်ဆောင်ရွက်သွားပါမယ်လို့တော့ကျွန်တော်အခုအနေထားမှာပြောနိုင်ပါတယ်ခင်ဗျအ
ဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့အုတ်ချုပ်ရီကောင်စီဘက်ကရောတံမက်ကြီးဥကြုံမိုးထွန်းကိုသူတို့ဆက်သွယ်လာတာရှိလားရှင့်သူတို့ဘက်ကဘလို့တုံ့ပြန်ချက်ဒီအခုဟိုတွေ့ရတယ်ပေါ့နော
်အခုထီတော့ကျွန်တော်နဲ့တော့ဘာမှတော့ကြော်ရတာတော့မရှိသေးပါဘူးခင်ဗျာဆိုတော့တခုခုတော့တုံ့ပြန်ဖို့တော့ရှိလာမယ်အနေထားတော့ရှိပါတယ်ဘာလို့လဲဆိုတော့အဲကျွန်တော်ပြောခဲ့တဲ့ဥစ္စာကသူတို့အခုချမှတ်ထားတဲ့guidelines နဲ့မတူမှမတူတာဟိုဆိုအထူးဖြင့်ကျွန်တော်ပြည်သူတွေရဲ့ခံစားချက်ကိုပြောတာဆိုတော့တခုခုတော့လာမဲ့အနေထားတော့ရှိပါတယ်ခင်ဗ
ျအခုဟာတကယ်တမ်းကိုစားပြုတဲ့ဟို NLG အစိုးရကတော့ဟိုခေါင်းဆောင်တွေအကုန်လုံးကလည်းဖန်စီထိမ့်သိမ်းထားတဲ့ခါကျတော့ဟိုမြမအရေးကိုကိုစားပြုဆောင်ရွက်ရတဲ့မှန်သမျှကျတော့တမတ်ကြီးကိုတိုင်းဆုံးဖြတ်ပြီးတော့ဆောင်ရွက်ဖို့ရှိသလားပေါ့နော်အဲ့ဒီအခြေအနေကဘယ်လိုဖြစ်လာမှာရှင်
ဟုတ်ကဲ့လောလောဆယ်တော့ဟိုစပေါ့နော်ကျွန်တော်တို့ဟို NLD အစိုးရပေါ့နော်ဒေါ်ဆန်းစုကြည်တို့အစိုးရနေပြီးတော့ချမှတ်ခဲ့တဲ့ဟိုဒီနိုင်ငံသားရေးမူနဲ့ပတ်သက်တဲ့မူတွေပေါ့နော်အခြေခံမူတွေရှိထားပြီးသားပေါ့နောက်ပြီးတော့ကျွန်တော်တို့တွေလောက်သွားမဲ့ guidelines တွေရှိထားပြီးသားဆိုတော့ကျွန်တော်တို့ဒီ platform ပေါ့နော် New York platform မှာတော့တချို့ဥစ္စာတွေကရေရှည်လောက်ခဲ့ရတဲ့ဥစ္စာတွေပေါ့နော်3-5နှစ်ကိုကြိုလောက်ခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥစ္စာတွေတော့ကျွန်တော်တို့အရင် policy ရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတိုင်းအဲကျွန်တော်ဆက်လက် account ထဲပေါ်သွားပါမယ်ပေါ့နော်။နောက်တချို့ဥစ္စာတွေမှာတော့ဟိုကျွန်တော် CRPH နဲ့ညီနိုင်တိုင်ပင်ပြီးတော့လုတ်သွားမယ်ဥစ္စာလေးလည်းရှိလာမှာပါခင်ဗျာ။ဆိုဒီကြားထဲမှာလည်းအဲကျွန်တော် CRPH ကဒီလေးနောက်ပြီးတော့ကိုဦးထင်းလင်းအောင်တို့နောက်ပြီးတော့ဒေါက်တာဆာဆာတို့နဲ့လည်းထိတွေ့သွားဖို့season တော့ရှိပါတယ်ခင်ဗျာ
တမကြီးအနေနဲ့အခုလိုဟိုရက်တီဆောင်ရွက်လာတဲ့ခါမှာဟိုလက်ရှိအဲ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကကြတော့ဟိုနိုင်ငံတကာမှာသူတို့ရဲ့ရက်တီနေတဲ့အနေအထားကိုဘယ်လိုအကျိုးသက်ရောက်မှုတွေဟိုရှိသွားလဲရှင်အခုလိုတမကြီးရက်တီလိုက်တဲ့အတွက်ပေါ့နော
်ကျွန်တော်မိန့်ခွန်းထဲမှာလည်းပြောပါတယ်သူတို့ support လုပ်နေတာတွေရှိပါတယ်ခုနလိုမျိုးဟို condemn လုပ်တယ်ဟို sanction ချရတဲ့ပါညာရှိပါအဲ့ဒါလေးကိုလည်းကျွန်တော်ကျေးဇူးတင်ကြောင်းလည်းပြောသလိုပေါ့နော်ဒီထက်ဘာလို့ဆိုတော့ကျွန်တော်ဒီကြားနေမြင်နေရတဲ့ဥစ္စာမှာလက်နက်ရှိတဲ့လူနဲ့လက်နက်မရှိတဲ့ဓမ္မနဲ့အဓမ္မပေါ့နော်ဆိုအဲ့လိုဖြစ်နေတဲ့ဥစ္စာမှာကျွတ်အပြည်သူအများအပြားကဟိုကူညီရမဲ့နေတယ်ဆိုတော့စိတ်ခံစားမှုမျိုးတော်တော်များများမှာရှိလာကြတယ်ပေါ့နော်ကြည့်လာကြတဲ့အတွက်ကြောင့်ဒါတွေမှာကူညီပေးဖို့ဆိုတဲ့ဥစ္စာကိုတော့ဒီ message လေးကိုတော့ဒီမှာရှိတဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတော့ကျွန်တော် message လေးပို့လိုက်နိုင်တယ်ဒီတစ်ခုကောင်းတာကတော့ဒီနေ့စီဝေးက live webcast ကနေတစင်ပြနေတာဖြစ်တဲ့အတွက်ကြောင့်တချို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO တွေအဲသူတို့လည်းအတိုင်းတာတစ်ခုထိကျွန်တော်တို့ရဲ့အတန်းကိုကြားသွားတယ်လို့ကျွန်တော်ဟိုဟိုယူဆလို့ရပါတယ်ခင်ဗျ
နိုင်ငံတကာမှာရှိတဲ့တန်ယုံတွေကပေါ့เนาะအခုဆိုရင်ဒီ American Bee House မှာဆိုရှင်လဲဟိုဟာပထမအတွင်းဝင်ဦးမောင်မောင်လက်ကလည်းသူကိုယ်တိုင်ပေါ့เนาะဒီအာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့အဲယာရုကနေထွက်ပြီးတော့ဒီ CDM campaign နဲ့မှာလည်းပူပေါင်းပါဝင်ခဲ့ပါတယ်ပေါ့เนาะဆိုတော့အဲ့လိုမျိုးဒီတန်တမန်နေရဲ့အဲ့လိုဒီလူထုနဲ့တသားတဲ့ CDM movement တို့เนาะဆရာနာသိန်းစန့်ကျင်တာရဲ့လောက်ရှားမှုတွေမှာပါဝင်မဲ့အနေထားရောဘယ်လောက်ထိညှော်လင့်လို့ရမလဲရှင
်ကျွန်တော်တခုဟိုတေချာပြောနိုင်တာတော့ကျွန်တော်တို့တန်တမန်နေလဲပေါ့နော်နိုင်ငံသားမှာရှိနေပေမဲ့လဲကျွန်တော်တန်တမန်နေလဲပြည်သူတွေကပြည်သူတွေပါပဲပေါ့နော်ဟိုဟိုဒီလိုမျိုးဟိုဘာပြောပြောပြည်သူတွေအနေနဲ့ဒီလိုမျိုးလွတ်လွတ်လပ်လပ်ဟိုထုတ်ဖော်ပြောဆိုခဲ့တာလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့ဥစ္စာတွေပေါ့မှာကျွန်တော်ဟိုအတိုင်းအတာနှစ်အတိုင်းအတာတစ်ခုအထိပေါ့နော်ကျွန်တော်တို့ဟိုရရှိခဲ့ပြီပေါ့နော်အခုအဲ့ဒါတွေကဒီ February 1ရက်နေ့ကစပြီးတော့ဆုံးရှုံးသွားတဲ့ဥစ္စာမျိုးအလုံးအခန်းစားရတယ်။အဲတော့အနာဂတ်မှာလည်းအဲ့လိုဆက်ရှုံးဆုံးရှုံးသွားနေမလားဆိုတဲ့ဥစ္စာပေါ့နော်။နောက်ပြီးတော့ကြောက်စိတ်ဆိုအဲ့လိုမျိုးတွေကြောက်စိတ်တို့စိုးရိမ်စိတ်တို့ရှိလာတဲ့အခါမှာ ဒါတွေကိုလူတွေကပြန်မခံစားကျင်ကြတော့ဘောနော်ဒါကြောင့်ဟိုဆန္ဒတွေပြကြတယ်ဟိုထုတ်ဖော်ပြောကြတယ်ဘောနော်အဲတချို့တွေကြတော့လေရင်တည်းကထုတ်ဖော်မပြောပင်နဲ့ရင်တည်းကမကြိုက်တဲ့လူတွေလည်းအများကြီးရှိကြပါမယ်ဗျာဥစ္စာဒီဘက်တန်တမန်နေအနေထားမှာလေအများစုကတော့ဟိုကျွန်တော်လည်းရှင်ပြီးပြောရင်ဘောနော်မကြိုက်တဲ့လူအများစုရှိမှာပါခင်ဗျာဒါပေမဲ့ထုတ်ဖော်ပြောတာနဲ့ထုတ်ဖော်မပြောတာပဲကွာသွားတဲ့အနေထားရှိပါတယ်တချို့တွေကြတော့လေဘာပဲပြောအကြောင်းအကြောင်းကြောင့်ထုတ်ဖော်မပြောတာရှိပေမဲ့လေရင်ထဲမှာလက်မခံတဲ့လူတွေကတော့အများကြီးရှိနေပါခင်ဗျာဒါကြောင့်ဟိုဒီပြင်နိုင်ငံမှာရှိတဲ့မြန်မာတန်တမန်တွေရဲ့အခြေအနေကိုကျွန်တော်ပြောလို့ဟာတော့ခက်တာပေါ့နော်ဒါပေမဲ့ in generalize လို့ပြောရရင်တော့ခုနကျွန်တော်ပြောတဲ့အတိုင်းပါပဲအများစုကတော့ဗာပြောပြောဟိုအများအပြည်သူတွေနဲ့တသားသေးပါပဲခင်ဗျာဟုတ
်ကုလသမဂ္ဂလို့တကယ်နေရာမှာအဲ့လိုထုတ်ဖော်ပြောဆိုဖို့ပေါ့နော်ဟိုဆုံးဖြတ်ချက်ချာဘူဖြစ်လာတဲ့အကြောင်းရင်းပေါ့နော်ညော်လင့်ထားတဲ့အချိန်မှာတမန်ကြီးကအဲ့လိုမျိုးဆောင်ရွက်ဖို့ပေါ့နော်တတိရှိရှိဟိုဆုံးဖြတ်ချက်ချလိုက်ရတဲ့အဓိကအကြောင်းရင်းဩဘာပါလဲ
ဟိုကျွန်တော်တို့အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ပြောခဲ့မှာကြားခဲ့တဲ့ဥစ္စာတွေကပြည်သူသားအဓိကပါပေါ့နော်ကျွန်တော်တို့တွေကနိုင်ငံသားမှာရောက်ရင်လည်းကျွန်တော်တို့မြန်မာနိုင်ငံသားတွေပြီးတော့မြန်မာနိုင်ငံသားဟောင်းတွေအတွက်ဘလိုမျိုး service ပေးရမလဲဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့လုပ်ပေးစေချင်တာပေါ့နော်အဲ့ဒါဟိုလေကျွန်တော်တို့ဟိုလုပ်ပေးအတိုင်းအတာတစ်ခုထိလုပ်ပေးနိုင်ခဲ့တဲ့ဥစ္စာလေးတွေရှိတယ်အတိုင်းအတာတစ်ခုထိထိတွေ့ပြီးတော့ဆောင်ရွက်ခဲ့တဲ့ဥစ္စာလေးတွေရှိတယ်အဲဥပမာကျွန်တော်ဒီမှာအရင်က2005တော့ကဒီမှာတာဝန်ထမ်းဆောင်ခဲ့ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ခဲ့ရတဲ့အနေထားနဲ့အခုဒုတိယအကြိမ်ပြန်ရောက်တဲ့အခါမှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ထိတွေ့ရတဲ့ဥစ္စာတခြားစီပဲခင်ဗျာအရန်နွေးထွေးွားတဲ့ဥစ္စာကျွန်တော်တို့ ਨੇ မြန်မာ community နဲ့တထက်သေးဖြစ်သွားတယ်ဆိုတဲ့ဥစ္စာလေးအဲ့လိုမျိုးရှိပါတယ်ဆိုတော့ဒီလိုမျိုးအနေထားနေပြီးတော့အရင်လိုမျိုးပြန်သွားမှာဒါတော့ကျွန်တော်ကိုယ့်ရဲ့ကိုယ်တွေ့နဲ့တိနိုင်တဲ့ဥပမာလေးပေါ့နော်ဆိုအဲ့လိုမျိုးတယောက်ကိုယ့်ဗမာအချင်းချင်းကိုမြန်မာနိုင်ငံသားချင်းချင်းဒီလိုမျိုးအပြင်မှာတွေ့တဲ့ဥစ္စာတော့မှမျက်နှာလွှဲသွားတဲ့ဥစ္စာမျိုးခံစားရဲ့အနေထားမှာအခုပြန်ပြီးတော့ဘာပြောပြောဟိုဟိုဘက်လမ်းဒီဘက်လမ်းမှာတွားရင်တော့မဟုတ်ပုံမှန်မှန်သိရင်ဟိုတန်ရုံကမှန်သိရင်လမ်းနှုတ်ဆက်တဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ feeling ကတော့ကျွန်တော်ကဘာဘာနဲ့မှနှိုင်းလို့မရဘူးပေါ့နော်ဒါကြောင့်ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ဟိုပြန်မသွားကျင်တော့ဘောเนาะဒါကြောင့်အခုလက်ရှိဖြစ်နေတဲ့အခြေအနေလေးလေးထွေးမှုအခြေအနေလေးကိုဆက်ပြီးတော့ထိန်းသိမ်းကျင်တော့ဘောเนาะဒါတော့ဒါကျွန်တော်ရဲ့ကိုယ်တွေ့အပိုင်းလေးဘောเนาะနောက်တစ်ခုကတော့အခုကျွန်တော်တို့အခုဒီ2017ဘောเนาะရဲ့အရှိပိုင်းနဲ့2017အနောက်ပိုင်းအထူးသဖြင့်2016အနောက်ပိုင်းမှာဖြစ်လာတဲ့ကျွန်တော်တို့ဟိုလူတွေရဲ့အခြေခံအခွင့်အရေးလေးတွေဘောเนาะပို့ပြီးတော့တူရလာတဲ့ဥစ္စာလေးတွေကိုပြန်ပြီးတော့မဆုံးဆုံးသွားစေခြင်းပေါ့နော်ဒါကြောင့်ကျွန်တော်တို့အခုဒီမှာဆက်ပြီးတော့တည့်ရနေတဲ့ဆက်ဖြစ်တဲ့ကတော့ဟိုဘာပြောပြောခုနပြောလို့ပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့စိတ်ထဲမှာတော့ဘူးမှမခံကျင်ကြဘူးပေါ့နော်အဲ့ထဲမှာလည်းကျွန်တော်လည်းပါဝင်ပါတယ်အဲ့တဖြည်းဖြည်းနဲ့ကျွန်တော်ဘာလုပ်ရမလဲဆိုတဲ့ဥစ္စာလေးတွေစဉ်းစားနေတာပဲနိုင်ငံတကာအတိုင်းအဝန်းကိုကျွန်တော် message ရအောင်လုပ်နိုင်တဲ့အနေအထားမျိုးကဒီနေ့ကအခွင့်အရေးကောင်းတစ်ခုဖြစ်တယ်ပေါ့နော်ဒါကြောင့်ဒီနေ့မှာကျွန်တော်မိန့်ခွန်းပြောရင်းနဲ့ဒီပြည်သူရဲ့ဟိုအတန်ဟိုပေါ့နော်နိုင်ငံတကာကြားပြောလိုက်ရင်တော့ပိုကောင်းမယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်ဟိုစိတ်ကူးရတဲ့အတွက်ကြောင့်ဒီနေ့မှာဒီလိုမျိုးထုတ်ပြောဖြစ်တာပါခင်ဗျ
လူတို့ကလည်းမျှော်လင့်ချက်ကအရန်ကြီးနေတဲ့အခါကျတော့လက်ရှိနိုင်ငံမှာအကြမ်းဖက်ဖြိုခွဲနေတဲ့ကိစ္စတွေအကြမ်းဖက်မျိုးကိုအသုံးပြုနေတာတွေကိုလူတွေကဒီနိုင်ငံကမြင်နေရပေမဲ့လောလောဆယ်ဘာမှဟိုထိထိရောက်ပေါ့နော်ဒီအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုံနိုင်အောင်ဟိုတမန်ကြီးတို့ဘက်ကဒီနိုင်ငံကရဲ့ဖိအားကိုရောဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲရှင
်ဟိုကျွန်တော်တို့တော့ဟိုစာပေါ်တော့ပြန်ပြီးတော့ကျွန်တော်မိန့်ခွန်းကိုပဲပြန် refer လုပ်ရမယ်ဆိုရင်တော့ stronger possible ways ဒီနေပေါ့နော် measure စေနဲ့ action စေနဲ့ယူပေးဖို့ဆိုတဲ့ဥစ္စာမျိုးပေါ့နော်ဥစ္စာဒါကတော့နိုင်ငံတကာနိုင်ငံကလုံနိုင်တဲ့ ကိုင်းနိုင်တဲ့အတိုင်းအတာတွေပေါ်မှာလည်းမူတည်ပါတယ်။နောက်ပြီးတော့သူတို့အနေနဲ့လည်းသူတို့သက်ဆိုင်ရာနိုင်ငံရဲ့ဟိုမူဝါဒတွေလုံထုံးလုံနည်းတွေအဲ့အဲ့ဒါကြီးလည်းရှိပါတယ်ခင်ဗျာ။အဲ့ဒီပေါ်မူတည်ပြီးမှသူတို့လောက်ရမယ့်အနေအထားနောက်ပြီးတော့ခုနစိုးရင်ရတဲ့ဒီဂရီဘယ်လောက်ရှိရဲဆိုတဲ့အနေအထားပေါ်မူတည်ပြီးတော့သူတို့ဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေမှာကြတော့သူတို့ရဲ့ဆုံးဖြတ်မှုလွယ်တဲ့အချိန်တစ်ခုရောက်အောင်တော့သူတို့ကစောင့်ရတဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်သိပါတယ်ခင်ဗျာ။ဒါကြောင့်မို့လို့တချို့ဥစ္စာတွေမှာကြတော့ကျွန်တော်တို့မလာသေးဘူးလားဝင်လိုက်ပါလားဆိုတဲ့အဲခန်းစားချက်တွေရှိတဲ့ဥစ္စာတော့ကျွန်တော်နားလည်ပါတယ်။ဒါတော့ကိုလူတွေအသက်မဆုံးရှုံးရလေအောင်ပေါ့နော်။တစ်ချိန်တည်းမှာပဲတစ်ဖက်အနေနဲ့လေသူတို့မှာသူတို့ constituent တွေရှိတယ်။နောက်ပြီးတော့တစ်ချိန်တည်းမှာပဲသူတို့ရဲ့ policy ရှိတယ်။နောက်ပြီးတော့သူရဲ့လုပ်ထုံးလုပ်နည်းတွေရှိတယ်ပေါ့နော်။အဲ့ဒီဥစ္စာလေးတွေကိုသူတို့ပြည့်မီတော့မှာပဲသူတို့လုပ်ပေးနိုင်တဲ့ဥစ္စာကိုလုပ်ပေးလုပ်နိုင်မဲ့ဥစ္စာမျိုးရှိတယ်ပေါ့နော်။ဥပမာနောက်တချို့ဥစ္စာတွေမှာလည်းသူတို့အရင်ကကြုံတွေ့ခဲ့ရတဲ့ lesson လေးတွေလည်းသူတို့ရှိရပါတော့เนาะဆိုတော့အဲ့ lesson တွေပေါ်မူတည်ပြီးတော့ပဲတချို့ဥစ္စာတွေမှာဘယ်အတိုင်းသာဘယ်အချိန်မှာသူတို့ဝင်ရမယ်ဘယ်အချိန်မှာသူတို့ထွက်ရမယ်ဆိုတော့ဆုံးဖြတ်ချက်လေးတွေတော့အဲ့ဒါတွေပေါ်မူတည်ပြီးတော့သူတို့ချမယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာဒါကြောင့်ဟိုကျွန်တော်တို့တွေအနေနဲ့တော့လုံးဝမလျှော့ပဲနဲ့ဆက်ပြီးတော့လုတ်သွားရမယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့လဲအားလုံးကျွန်တော်တို့ပြည်သူပြည်သားတွေအားလုံးပြည်ပမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောမတ်အင်ဂျင်တို့လို့ဟိုဘာပြောအရန်ဟိုတာဟိုအတန်ဟို transmit လုပ်ပေးနိုင်တဲ့လူတွေဟာအပါဝင်ပေါ့နော်ဟိုအားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားဖို့တော့အဲကျွန်တော်မေတ္တာရခိုင်တိုက်တွန်းလိုပါတယ်ခင်ဗျဟု
တ်ကဲ့ဆိုတော့အခုလုံခြုံရေးကောင်စီအနေထားကောဒီတရုတ်နဲ့ရုရှားရဲ့တိကျကိုတမတ်ကြီးပတိဘလို့ခံမှန်းထားလဲဒါမှမဟုတ်တမတ်ကြီးဘလောက်ထိပြောပြလို့ရမလဲ
ကျွန်တော်အကြမ်းပြင်းတော့အခုကဒီနေ့က UK ရဲ့ presidency ပေါ့နော်ဟိုဥစား28ရက်နေ့တော့အပြီးပေါ့နော်ဒါမှမဟုတ်လဲ working day ဆိုဒီနေ့က friday ဆိုတော့အဲသူတို့ဒီနေ့ပြီးတယ်ပေါ့နော် now march လာ US presidency ပေါ့နော်အဲဆိုတော့ကျွန်တော်တို့မြန်မာကိစ္စဆိုရင်တော့ပန်ဟိုတာကတော့always UK ပဲပေါ့နော်ဒါပေမဲ့လည်း UK နဲ့ US ဖြစ်တဲ့အတွက်ကြောင့်အခုလိုမျိုးဟိုမြန်မာကိစ္စမှာ US အနေနဲ့ vocally ပြောလာတဲ့ဥစ္စာတွေခုနလိုမျိုး state secretary ကလည်းခုနသူ့ရဲ့ Twitter မှာပြောတဲ့ဥစ္စာလေးတွေဆိုတော့သူတို့ဗမာနိုင်ငံပေါ်အလေးထားတာတမရာကြီးကနေစပြီးတော့ American တမရာကနေစပြီးတော့သူတို့တောက်လျှောက် down the line ပေါ့နော်ဒီဘက်ရန်ကုန်မှာရှိတဲ့တမ္မတ်ကြီးနောက်ပြီးတော့ဒီမှာရှိတဲ့ US အဖွဲ့ရုံးတွေအနေထားကြည့်ရဆိုရင်သူတို့ presidency ကာလမှာလဲမြန်မာအရေးကသူတို့အလေးထားလာမဲ့ကိစ္စတစ်ခုလို့တော့ကျွန်တော်မျှော်မှန်းပါတယ်တခုကဘယ်လိုပုံစံနဲ့ဆွေးနွေးမလဲဆိုတဲ့ဥစ္စာတော့သူတို့လူမျိုးကြီးကောင်စီအဖွဲ့ဝင်တွေအဲဂျားထဲမှာတော့သူတို့ဆွေးနွေးဖို့တော့ရှိလာမယ်လို့တော့ထင်ရပါတယ်ခင်ဗျဘယ်ချိန်ဘယ်လို format နဲ့လူအောက်ကမ်းမျိုးထွက်မလဲဆိုတာတော့ကျွန်တော်အနေနဲ့ပြောလို့တော့ဒီအချိန်မှာတော့ပြောလို့တော့ခတ်ပါအောင်မယ်ခင်ဗျာဟိုဆိုဟို March 1ရက်နေ့လာမယ့် Monday မှာတော့ဟို presidency အစ်စ် US အနေနဲ့တော့သူရဲ့ဒီလအတွင်းလုပ်မဲ့ program ကိုတော့သူချပြဖို့ရှိပါလိမ့်မယ်ခင်ဗျာအဲ့ဒီမှာဘယ်လိုပုံစံနဲ့ထွက်လာမလဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့နားဆင်နေဖို့တော့လိုပါတယ်ခင်ဗျာ
ဒီမြန်မာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်အတဲနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာဝင်ရောက်ဆောင်ရွက်လာတဲ့အပိုင်းမှာဟိုတမတ်ကြီးဘလို့မြင်တယ်လဲပြီးတော့အခုအင်ဒိုနီးရှားရဲ့ဟိုချိတ်ကနေတဲ့လမ်းကြောင်းပုံစံမျိုးပေါ့ပုံစံမျိုးနဲ့ချိတ်ကလာမယ်ဆိုရင်ဟိုတမတ်ကြီးနေနဲ့ကဒီလိုနိုင်ငံတကာရဲ့ဂျောင်းဝင်ဆောင်ရွက်မှုအပိုင်းကိုတမတ်ကြီးနေနဲ့ရောဘလို့အကြံပေးခြင်းလဲရှင
်ဘသူမဆိုပေါ့နော်ကူညီတဲ့ဥစ္စာကိုတော့ကျွန်တော်တို့ကြိုးဆိုပါတယ်တစ်ချိန်တည်းမှာပဲဒီဘက်ကပေါ့နော်ပြည်သူတွေရဲ့လူလားချက်ဆန္ဒကိုလည်းတစ်ချိန်တည်းမှာသူတို့သိဖို့လိုတာပေါ့နော်ခုနပြောသလိုထိတွေ့တဲ့ဥစ္စာ recognize လုပ်တဲ့ပုံစံမျိုးဖြစ်မလားစာပေါ့နော်စဉ်းစားဖို့လိုတာပေါ့နော်အဲ့လိုအချိန်မှာသူပြုမှုလင်းလင်းနဲ့သူတို့ရဲ့ယက်တီချက်ကတော့ဒါပေါ့နော် recognize လုပ်တာမဟုတ်ဘူးဒါ engage လုပ်တဲ့ဆိုတဲ့ဥစ္စာပြဿနာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဆိုတော့အဲ့လိုမျိုးလေးတွေသူတို့ပြောနိုင်တယ်အတိပေးနိုင်တယ် ဒီဘက်ကပြည်သူတွေရဲ့ခံစားချက်ကိုသိရဲဆိုတော့အဲ့အဲ့လိုမျိုးလေးတွေလုံနိုင်နေဆိုရင်တော့ဘာပဲပြောဟိုကူညီမဲ့ဆိုတဲ့ဥစ္စာတော့ကျိုးစွားတယ်
အဲ့တော့အခုဒီအင်ဒိုနီးရှားနိုင်ငံဆောင်ရွက်နေတဲ့အနေအထားကြတော့တမတ်ကြီးဘယ်လိုမြင်လဲရှင
်ကျွန်တော်လဲစာရီထဲမှာပဲဖတ်ရတဲ့အနေအထားရှိတယ်ဆိုတော့အင်ဒိုနီးရှားအနေနဲ့ရှေ့တောင်အရှာမှာအာ regional power တစ်ခုဖြစ်နေပြီပေါ့နော်ဖြစ်နေတယ်လို့လည်းပြောလို့ရပါတယ်ဆိုတော့သူတို့အနေနဲ့အာဆီယံထဲမှာဒီအာဆီယံရဲ့အခန်းကဏ္ဍနဲ့ဒီပြဿနာကိုဖြေရှင်းကျင်တယ်ဘာလို့ဆိုတော့ကျွန်တော်အာဆီယံထဲမှာလည်းကျွန်တော်တို့ကမိသားစုလိုပုံစံမျိုးနဲ့နေကြတာပေါ့ဆိုတော့တယောက်ပြဿနာရှိရင်တယောက်ကဝိုင်းကူညီတယ်ဆိုတဲ့ပုံစံမျိုးလေးရှိတော့အဲ့လိုမျိုးပုံစံနဲ့ကူညီတာအာလို့တော့ကျွန်တော်သုံးသပ်ပါတယ်ပေါ့နော်ဒါကြောင့်ဘလို့ပဲသူတို့ဝင်နေပေါ့နော်အခုသူပြန်ရှင်းပြတာဘာကြီးလဲအဲရှိပါတယ်ဆိုတော့သူတို့ရဲ့ရှင်းလင်းပြချက်ကိုလည်းအဲဟိုကျွန်တော်ပြည်သူပြည်သားတွေအတိုင်းအတာတစ်ခုတည်တည်ထားပြီးတဲ့အဥ္စာမျိုးရှိတယ်ပေါ့နော်ဒါပေမဲ့တခုကကျွန်တော်တို့အခုပြည်သူတွေကပြောနေတဲ့အဥ္စာက2020နိုဝင်ဘာမှာလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကို respect လုပ်ဖို့ဆိုတဲ့ဥစ္စာတောက်လျှောက်တောင်းဆိုနေတာပေါ့နော်အဲ့ဒါကိုတော့ compromise လုပ်လို့မရဘူးလို့တော့ကျွန်တော်ယူဆပါတယ်ခင်ဗျဟ
ိုတမတ်ကြီးတို့မိသားစုအခြေအနေရောအခုဘယ်လိုရှိလဲရှင်လုံခြုံရေးအနေအထားရောဟုတ်ကဲ
့ဒီမှာတော့ကျွန်တော်တို့ US mission လည်းအများနဲ့အဲကျွန်တော်တို့ထိတွေ့ပါတယ်နောက်ပြီးတော့ဒီရဲ့ရဲတို့ FBI တို့လည်းကျွန်တော်တို့အများနဲ့ထိတွေ့မှုရှိပါတယ်ကျွန်တော်တို့စိတ်ဟို suspicious ရှိတာပါညာဆိုရင်ချက်ချင်းသူတို့အကြောင်းကြားဖို့လဲကျွန်တော်တို့အမြဲတမ်းအဲပြောပါတယ်အထူးဖြင့်ကျွန်တော်တို့ဟိုအနာသိမ်းပြီးတဲ့တရက်နေ့နောက်ပိုင်းအစားပြီးတော့ကျွန်တော်ဟိုသူတို့ကျွန်တော်တို့လာတွေ့တာတို့ဟိုလူရင်းလူတို့ကူညီတောင်းမှာတို့အဲ့လိုမျိုးလေးတွေကျွန်တော်တို့အခုဒီလထဲမှာ February လထဲမှာတော့တောက်လျှောက်နီးနီးကပ်ကပ်သူတို့မေးမြန်းတာတော့ရှိပါခင်ဗျကျွန်တော်လဲသူတို့ကျေးလဲကျေးဇူးတင်ပါတယ်ဆိုဒါကြောင့်အင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်အစိုးရကိုလည်းကျွန်တော်ကျေးဇူးတင်ပါတယ
်တမတ်ကြီးဦးကျော်မိုးထွန်းကို VOE မြန်မာပိုင်းကကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ကွန်ဒေရှင်ဟီဝန်တဲတို့ကပူပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြကြီးနားမှာဆန္ဒချုပ်ဖို့သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်လို့ကြားသိရပါတယ်ဒီအကြောင်းတွေကိုချုပ်ဖို့တင်ပြဖို့မီဒီယာအင်အားလဲနှဲနေတာကြောင့်ရဲတပ်ဖွဲ့ဟာဥပဒေကိုချိုးဖောက်ပြီးအကြမ်းဖက်ဖြိုခွင်းနေတာပါဒီဆောင်မကိုဒို့အတန်နဲ့မြကြီးနား News Channel တို့ကပူပေါင်းတင်ဆက်ကြဖြစ်ပါတယ
်ရှက်လိုက်ပြီနော်ရက်လိုက်တဲ့ဥစ္စာကိုသူတို့ကဖြတ်ရိုက်လိုက်တာဖြတ်တဲ့ခါမှာကျမခွေကြသွားပေါ့ခွေကြသွားတော့သူကခေါင်းကြဲမှုချိန်တာပေါ့အဲဒီအချိန်မှာရဲမေလေးတယောက်ကဝင်လာပြီးတော့မလုံနဲ့မလုံနဲ့မရိုက်နဲ့ဆိုပြီးတော့သူကဝင်တားလိုက်ဒါပြီးတော့ကျမကိုချက်ချင်းဆွဲထူပြီးတော့မှခေါ်သွားပြီးတော့မှနော်အဲ့မှာအချုပ်ကားပေါ်တင်လိုက်တာပေါ့
ရေးနဲ့ဆန္ဒထုတ်ဖော်သူတွေထိတ်တိုက်တွေးကြပြီးအကြံဖတ်ဖြိုခွင်းခံရတော့ကလက်ကျိုးခေရတဲ့အခြေခံပညာဆရာမဖြစ်ပါတယ်February 19ရက်နေ့တုန်းကစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြဖို့မြစ်ချနာပညာရေးကောလိပ်ရှေ့လူစုနေစဉ်အခုလိုဖြစ်ခဲ့တာပါဆမကတော့သူ့ကိုရေးရရိုက်တာလို့ဆိုပါတယ်သူမနဲ့အတူသူမဖြစ်တဲ့ဆမလေးပါရိုက်နှက်ခံခဲ့ရပြီးအညူအမေးဆွေးခဲ့ရပါတယ်သူတို့ကိုဖမ်းဆီးခေါ်ဆောင်စဉ်ရေးစခန်းကိုအချုပ်ကားနဲ့အရင်ခေါ်သွားပြီးမှအင်းစီကားနဲ့ပြောင်းကစစ်တပ်ကိုခေါ်ပြီးဆန္ဒထုတ်ဖော်ရတဲ့အကြောင်းနဲ့ဥဆောင်သူဘသူဆိုတာကိုစစ်ဆေးခဲ့တာဖြစ်ပါတယ်
ကျမတက်ဖို့သူထိုင်ရအောင်မြင်တယ်။မြင်တဲ့အခါကျတော့ဟိုင်ပူကြီးကနေပြီးတော့ကဲနတ်သမားကိုခေါ်လိုက်ဆိုတဲ့အခါကျတော့အမအပြာဝဲနတ်သမားကြီးကလာ။လာတော့အခါကျတော့အဲ့ဆက်နတ်သမားကြီးကပြောတာလက်ကကျိုးနေပြီ။သူကကြည့်ရတယ်တိတယ်နေမှာပေါ့နော်။လက်ကကျိုးနေပြီတဲ့။စစ်ဆေးရုံကိုပို့လိုက်။စစ်ဆေးရုံမှာလုံးလိုက်တော့ပေါ့နော်အဲ့ဒါပြောတာကို။သူကနတ်မခံဘူး။နတ်မခံမဲ့နဲ့ကျမကအမထွန်းရှေဝါလို့ဆေးလေးပဲလိမ့်တယ်။လိမ့်ပြီးတော့မှပတ်တီလေးပဲကင်ပေးလိုက်တာ။
ဆမာရုံးနဲ့အတူတရက်သေးမှာဖန်စီထိမ့်သိမ့်ခံခဲ့ရသူဆယောက်ကျော်ကိုအဲ့ဒီညနေပိုင်းမှာခံခွင်နဲ့ပြန်လွတ်ပေးခဲ့ပါတယ်။ကချင်ပြည်နယ်မြစ်ချနာမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒထုတ်ဖော်တာတွေစတင်ပြီးတိမ်တခင်မှာပဲရေးတပ်ဖွဲ့ဘက်ကဖန်စီထိမ့်သိမ့်တာတွေကိုလှုပ်လာခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်ညနေပိုင်းကလည်းမြစ်ချနာစစ်မှုဇုံရက်ကွက်ကဘူကလျက်စစ်တပ်အားပေးစစ်ရုံမှာစစ်တပ်ကလာပြီးတပ်ဆွဲတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုမျက်ရည်ယိုပုံးနဲ့တနပ်ပြဖောက်လူစုခွဲတာတွေရှိခဲ့ပါတယ် အရင်ရကချိခိုက်တန်ရရသူတွေရှိသလိုဖန်စီထိမ့်သိမ်းခံရသူတွေလည်းရှိပါတယ်။ဖန်စီခံရတဲ့အချိန်မှာတရင်ထောင်5ဦးလေးပါခဲ့ပါတယ်။သူတို့ကို14ရက်နဲ့တညလုံးအချုပ်ကားပေါ်မှာထိမ့်သိမ်းခဲ့တာပါ။နောက်တစ်ရက်မနက်မှာညမထွက်ရအမိန်မကျူးလွန်ဖို့နဲ့တည်မှာယွန်းဖော်ပြတာမလုပ်ပါဘူးဆိုတဲ့ခံဝင်ကတိနဲ့ပြန်လွတ်ပေးခဲ့ပါတယ်။ live လွှင့်နေရင်တညတာဖန်စီထိမ့်သိမ်းခံခဲ့ရတဲ့မီစီမာတည်င်းဌာနကတည်င်းထောင်ကိုဆိုင်းလောက်အောင်ကတော့
ကျွန်တော်တို့ကနားလို့မရှိဘူးမှာပါတော့နားလို့မရှိဘူးဆိုတော့နားမယ်ဘူးချိုးရလိမ့်မယ်မှာမကိုရက်မှာဟိုမီဒီယာအားနည်းတယ်ဆိုတော့အကြောင်းကြီးကတို့တက်တာဟိုအတက်ချက်လို့ဖြစ်နေတာဗျာအဲအဲ့မှာကျွန်တော်တို့ကထပ်မလုပ်ဘူးဆိုတော့တို့ကပုံမှန်ဟောဖြစ်နေတယ်အဲ့လိုမျိုးကျွန်တော်တို့ဟိုကအဲ့ရက်ကကျွန်တော်ရက်ကဆိုနေတာတိတယ်တို့ဒါတက်မဲ့ကြီးလုပ်တော့မယ်ဆိုတော့တိတယ်တိရတဲ့နဲ့အဲ့ဒါကျွန်တော်တို့ကနေလိုက်နေလို့ကလုပ်ကြည့်လိုက်တာဒါစနစ်တက်မဲ့မှာတို့လုပ်လာတာလေအဲ့လိုမျိုးအဲ့ကြတော့မီဒီယာမှာဒီလိုမျိုးဖြစ်သွားတဲ့မီဒီယာသမားတွေပါဒီလိုဟွာလုံးပြီးဖန်ခါပြီးဒီလိုပါညာဆက်ပေါ်လို့ရဲသွားတဲ့ခါသမားတို့နောက်ရမလို့ကတမ်းလို့ပဲ။အာကျွန်တော်တို့နည်းနည်းလေးမပြောမီဒီယာနဲ့နည်းနည်းလေးခေါင်းရမှာပါဖြစ်သွားပြီးတဲ့ဘယ်လိုကြောင့်ခေါ်သွားပြီးလဲပါညာ။အတန်းလေးမထွက်လိုက်ဘူးဆိုပြီးကြပါရလား။ဒီလိုကတော့တောင်းကြတော့တာပဲအဲ့လို
မြင့်နာဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဒုအတန်ကမြင့်နာခရိုင်ရဲတပ်ဖွဲ့ဒုရေမူကြီးတင်ဖေဝင်းကိုမေးမြန်းကြည့်ရမှာတော့
ဆံမလက်ကျူတာလဲဒါဘယ်လိုကိုရီးယားကအဲ့နေရာဖမ်းတာနည်းနည်းများတော့ဘယ်လိုကျိုးလဲဆိုတော့တိပါမသိဘူး။ဒါမှလည်းတို့တွေဖန်ဆီးတဲ့ခံမှာလည်းမတရားရိုင်းတဲ့ဖန်ဆီးတာလည်းမရှိဘူး။ဖန်တဲ့လူကလည်းကိုလိုပြလှုပ်ထားပြီလား။အဲ့ဒီညနေကမှပြလှုပ်ပြလိုက်တာပဲ။နောက်တစ်ခုကကိုလိုဒီဒီနားမှာဒီဖန်ဆီးတာလို့ဒီမှာပေါ့နော်။ဒီမန်ခိုင်မှာဆိုဒီမှာမင်းမဆိုင်ဆန်ဆန်ဒီကျူးလွန်တဲ့လူအုပ်စုကိုဒါဖြိုခွင်းလိုက်တာတော့နော်ဒီလိုဟာမျိုးတွေရှိခဲ့တယ်မြဲလည်းမြေသူတူတူတယောက်မှဒါဒီဆုံးတာလည်းမရှိဘူး။အဲတန်ရရတာလည်းအဲ့မြေတူတောင်တူရဲပဲ၄ရောက်တန်ရရဒီလုံကျုံကြီးတောင်ကြီးထားတဲ့တပ်ဖွဲ့တွေကတရက်နေ့တည်းကတောင်ကြီးထားတာအဲ့ဒါကိုအတင်းအမဝင်ပြီးတော့ဒီဝင်းကိုဖယ်ပေးဖို့ဆိုအတင်းအမဝင်နေဒါနောက်တရက်ကျော်တဲ့ခါမှာသူမြူလမ်းမှာဆန္ဒပြတဲ့အဖွဲ့တွေကိုသူဒါဌာနစီတာရှိတယ်ဌာနစီတဲ့ပုံမှာလည်းလုံးဝပါမရှိဘူးနော်ဒါရတာချင်း
ဒါပေမဲ့လေဆန္ဒပြရင်လက်ကျိုးသွားတဲ့ဆ iam မနဲ့အရိုက်ခံရတဲ့ဆ iam လေးကွာမှလို့တန်ရာရရှိတဲ့ကောင်းမလေးတို့ကလူတီထင်ရှားဖြစ်ခဲ့ပြီးအခြားတန်ရာရရှိသူတွေလည်းရှိတယ်လို့လည်းသိရပါတယ်။ဒါ့အပြင်စစ်ကားဖြစ်လာလို့ထွက်ကြည့်တဲ့ကလေးကိုလည်းလေးကွာနဲ့ပစ်ခဲ့တာကြောင့်ကလေးကောင်းကွဲခဲ့ရတာတွေလည်းရှိခဲ့ပါတယ်။ကချင်ပြည်နယ်မှာမီဒီယာတိုက်ကြီးတွေရဲ့နေမြေခံတည်င်းထောက်အဖြစ်ခံထားတဲ့တည်င်းထောက်9ရောက်လောက်နဲ့နေမြေခံမီဒီယာအနည်းငယ်တာရှိနေတာပါ။အဲ့ဒီကတည်င်းထောက်တွေကိုလည်းသက်ဆိုင်ရာတည်င်းဌာနတွေကလုံခြုံရေးအရာအမခံချက်မပေးနိုင်တာကြောင့်အလုပ်စင်းလို့သူတွေကိုဒါစင်ခိုင်းထားရတာပါ။မြစ်ချနာလို့မီဒီယာနေတဲ့နေရာတွေမှာစန္ဒာထုတ်ဖော်သူတွေကိုအကြမ်းဖက်ပြိုခွဲထိမ့်သိမ်းတာတွေဖြစ်နေပါတယ်။မန္တလေးအပါအဝင်အခြားတိုင်းဒေသကြီးနဲ့ပြည်နယ်အချို့မှာအကြမ်းဖက်ဖြိုခွင်းတာကြောင့်ရက်20ကျော်အတွင်းမှာထိခိုက်ဒဏ်ရာရသူအများအပြားနဲ့တည်ဆုံးသူတွေလည်း၄ဦးထက်မနည်းရှိနေပါပြီ။နေ့၅လုံးအထွေထွေတပိတ်နေ့ကလည်းတိုင်းဒေသကြီးနဲ့ပြည်နယ်အများစုမှာအေးအေးချမ်းချမ်းစန္ဒာထုတ်ဖော်နိုင်ခဲ့ပေမဲ့နေ့ပြည်တော်မှာတော့တပိတ်စစ်တောင်းတွေကိုလူစုကွဲအောင်လုပ်ပြီးပြည်သူအယောက်900ကျော်ကိုဖမ်းဆီးခဲ့ပါသေးတယ်။စန္ဒပြတဲ့သူတွေကိုထိမ့်သိမ်းချင်လို့ထုတ်ပြန်တယ်လို့ယူဆရတဲ့ပုံမှန်တလေလေးလူ၅ဦးထပ်ပူမဆုနဲ့ညမထွက်ရအမိန့်ကိုစစ်ကောင်စီကဒီလ၈ရက်နေ့မှာကျင်းပခဲ့ပါတယ်ဖန်စီထိမ့်သိမ်းသူအများစုကိုတရက်ခန့်ထိမ့်သိမ်းကခံဝင်ထူပြီးတာပြန်လွတ်နေတာပါပြန်မလွတ်သေးတဲ့သူတွေလည်းရှိနေသေးပါတယ်တမျိုးတစ်ခုဖြစ်တဲ့ပြင်ဦးလွင်ကဥကူကြီးကတော့စန္ဒထုတ်ဖော်ဖို့အစီအွေလုပ်နေစမှာထိမ့်သိမ်းခံခဲ့ရတာပါဘေးပုံမှနဲ့ဘာကြောင့်ဖတ်နေဆိုတာမသိရပဲရဲစခန်းမှာတညအိတ်ခဲ့ရပါတယ်သူက
ဘုရားဖြစ်စေနေတာကအဲရိုးရိုးခါခါမဖြစ်ဘူးတစ်ခုရယ်အဲနောက်ကကြတော့လည်းတော့ဒီလိုပြည့်စုံမှုဆိုတဲ့စကားကမတုံးဘူးရယ်အဲနောက်ကကိုဗစ်နဲ့စီးကားညီလို့ဆိုတဲ့အမျိုးအဲ့အဲ့လိုတော့ကျွန်တော်လက်မထုံးပါနဲ့ကျွန်တော်တော့ဆန်တက်ပေါ်တာတော့ကျွန်တော်လုံးပါပဲဆိုတော့တခါလည်းပြောခဲ့တာပဲဗျအဲကျွန်တော်ကတော့ပြောတယ်ကျွန်တော်လက်မတော့မလုပ်ချင်ဘူးဒီကိုဗစ်စီးကားနဲ့စစ်တာဆိုတာနည်းနည်းခက်ခဲတယ်သူကအဲ့လိုမဟုတ်ပါဘူးအဲကိုဗစ်ကလည်းကိုဗစ်နဲ့အညီနေတယ်သွားဖို့ဆိုတဲ့အကြောင်းလေးပါပဲသူကအဲ့လိုပြောပြီးကျွန်တော်တို့လက်မထုံးခိုက်တာ
ဥပဒေပညာရှင်တွေဘက်ကတော့ရေတပ်ဖွဲ့ဟာဖန်စီထိမ့်သိမ်းရာမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်လို့တုံ့တက်ကြပါတယ်။တရားလွတ်တော်ရှင်းတဲ့ဒေါ်စာလီအေးကတော့
ကျမတို့လည်းအခုမြထင်းနာဆရာမဟိုဆရာကျောင်းဆရာမတယောက်ရေကိစ္စရက်ကိုကျမဥပမာထားပြီးပြောရမယ်ဆိုရင်ဒါဟာရေဌာနအဖွဲ့ဒါမှမဟုတ်သူ့ဖန်စီတော်တော်လုံခြုံရေးတပ်ဖွဲ့ရလားဒါမှမဟုတ်ရေဌာနလားအဲ့လိုဆိုရင်တော့သူတို့ကိုယ်၌ကိုယ်ကရာဇဝတ်မှုကိုကျူးလွန်နေပါတယ်လို့ကျမတို့လည်းမှတ်ချက်ပြုချင်တယ်အဖြစ်လို့လဲဆိုညီသူတဦးတယောက်ကိုမှနှိပ်စက်မြင့်ပန်းလို့မရပါဘူး။နော်နှိပ်စက်မြင့်ပန်းလို့လည်းမရ Force ဆိုပြီးတော့မှဖိအားပေးပြီးတော့မှလက်မှတ်ထိုးခိုင်းလို့လည်းမရပါဘူး။ဒ ဒီလိုလို့ဆိုဒါဒီကျမတို့ရဲ့ဒီရာဇဝတ်ကျွန်တော်ဥပဒေပုံမှန်ထဲမှာလည်းပါတယ်လို့ပြီးတော့ကျမတို့ရဲ့ဒီတတိယဥပဒေပုံမှာ၂၅နှစ်ချက်မှာလည်းပါထားတာဖြစ်ပါတယ်ဒါပေမဲ့မြန်မာမိတ်ဆက်ခွင့်ကိုကျမတို့တွေကဒီမြန်မာနိုင်ငံရဲ့ပြည်ဆိုင်ဥပဒေမှာလုံးဝခွင့်မပြုထားပါဘူးဒါကအရေးပေါ်အခြေအနေအခုလိုမျိုး state of emergency အခြေအနေမှာတော့မှမြန်မာမိတ်ဆက်မှုလုံးဝခွင့်မပြုထားပါဘူးဖန်စီထိန်းသိမ်းခံရသူတွေအနေနဲ့ဝန်ခံထိုးမယ်ဆိုရင်လည်းအဲ့ဒီမှာပါတဲ့အချက်တွေကိုတေချာဖတ်ဖို့လိုတယ်လို့သူကအကြံပြုပါတယ် ကျမတို့ဘာကြောင့်ခံဝင်ထိုးလိုက်ရတာလဲအဲ့ဒီချိန်မှာမိမိရဲ့ဆုံးဖြတ်ချက်တည်တာလေးအင်မတန်မှအရေးကြီးပါစိတ်ပိုင်းချမ်းနိုင်ဖို့ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြာတော့ကျမတို့ပုံမှန်တက်မယ်ဆိုရင်ဘာနဲ့တက်လို့ရလဲဆိုတဲ့အခါမှာငါရငါကကြီးနဲ့တက်လို့ရတယ်ငါရငါကကြီးနဲ့တက်တဲ့အခါမှာကျမတို့မှာရာဇဝတ်ကျွန်တော်ဥပဒေပုံမှာလေးကိုခွန်တည်ရမှာဆိုရင်ဘာပါလဲဆိုတဲ ခန္ဓာကိုယ်ပိုင်းဆိုင်ရာဆိုတော့မတန်စွာကိုပြောတာမဟုတ်ခုခန္ဓာကိုယ်မကျန်းမာတဲ့သူတွေပြီးတော့ဒါမှမဟုတ်ကုသတတ်တဲ့ယောဂရှိတဲ့သူတွေဆိုရင်ကျမတို့တွေအမခံရှောက်ထားလို့ရတာဖြစ်ပါတယ်ဆိုတော့မိတိပုံမှာပဲတက်တဲ့ကျမတို့ရှေ့နေနဲ့ကျမတို့ဒီဓာတ်ရိုက်ချိတ်ဆက်ပြီးတော့မှရှေ့နေတွေကနေပြီးတော့မှတို့တွေကအမခံတို့မဟုတ်ကျန်တဲ့ကိစ္စရတွေတို့ဆောင်ရွက်ပြီးမှဖြစ်ပါတယ်ဟိုကျမအနေနဲ့အကြံပြုချင်တာကတော့လွတ်လပ်စွာဆုံးဖြတ်ချက်ချပါချတာနဲ့ကြပြိုင်နဲ့ဟိုအကူအညီပေးမဲ့သူတွေအများကြီးရှိပါတယ
်ဥက္ကူကြီးကတော့စန္ဒထုတ်ဖော်သွားဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်
ကျွန်တော်တို့တော့ကျွန်တော်တို့ရတဲ့နေရာညရတဲ့လုပ်ကတော့ကျွန်တော်တို့ကလုံသွားနေမှာပဲလေ။ဟောကျွန်တော်တို့ကတော့ဟိုချော့မှာတော့မဟုတ်ပါဘူးဗျာ။ဟောဒီနေ့တော့ပြောမယ်။တို့ကလည်းချော့ချင်မှလည်းချော့မှာပေါ့။တို့ချော့ချင်းမချော့ချင်းနဲ့ကျွန်တော်တို့ကတော့အဲမချော့ဘဲနဲ့ပြန်သွားနေတာ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြားရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုဒို့အတန်ရဲ့မြေကြီးနားနျူးစ်ချန်နယ်တို့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အသက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီလိုရှိတော်နေ့လေးဖြစ်ပါစေရှင်။
စနေညအတွက်သတင်းပတ်ဆင်ခန်းအားတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံရင်းမြို့တော်များမှာဆီယနာဒိမှုကိုဆန့်ကျင်တောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုတ်ကန်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားအလုံးရင်းနဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ရဲတွေဟာဘယ်လိုထိ ंछ ုပ်ကန့်သတ်မှုမျိုးမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခိုးလုံတဲ့နေအိမ်တွေထဲထိဝင်ပြီး၄ခွာနဲ့ပြစ်ဖမ်းတာအိမ်ထဲထိဝင်လာလို့အော်ဟစ်တာစီဘီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါ၄ခွာနဲ့လှမ်းပစ်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။အင်းနှင်းမှုတွေအတွင်းလူရာပေါင်းများစွာဖမ်းဆီးခံရမယ်လို့ခန့်မှန်းထားကြပေမဲ့အရေးအတွက်အတိအကျကိုမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးပါဘူး။တောက်ကြနေကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂထူထူးညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းတမ္ပတ်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကိုစားပြုသွားမယ်လို့ပြောခဲ့တာဟာသူတို့အတွက်ခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတွေကပြောပါတယ်။တမ္ပတ်ကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းထားသူတွေကိုကူစားမပြုဘဲအာဏာသိမ်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကူစားပြုမယ်လို့ကုလသမဂ္ဂမှရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမ္ပတ်ကြီးဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။တမ္ပတ်ကြီးဦးကျော်မိုးထွန်းရဲ့အခုလိုရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများပြားကြိုဆိုကြသလိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမြန်မာအမြဲတမ်းတမ္ပတ်ကြီးဦးကျော်မိုးထွန်းရဲ့တတိရှိရှိနဲ့ရှင်းလင်းပြသတဲ့ထုတ်ပြန်ချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုပါတယ်လို့ Twitter မှာရေးခဲ့ပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့ရွန်ဂျာမိုဆင်ဒုက္ခသည်၈၁ယောက်ကိုလက်ခံမှုဘင်္ဂလားဒေ့ရှ်မှာဘာတာဝန်းမှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီရွန်ဂျာတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်နီးပါးလှေနဲ့ညောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီး Momen ကအနီးဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဓမ္မမှုရိုဟင်ဂျာတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ Writers သတင်းဌာနကတောက်ကြနေနှောင်းပိုင်းမှာပြောခဲ့ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရအကျန်းမှချမ်းသာကြပါစေ။ကျွန်တော်ကြိုကြိုသိမ်းပါခင်ဗျာ။
This program has come to you from the Voice of America, Washington. This program